ไปกายอายุปุจจามิยะဤနေ့သာသနာတော်နှစ်2552ခုခောဇာတက္ကရာ1380ပြည့်နှစ်တပေါင်းလာဆန်း5ရက်ခရစ်နှစ်2009ခုဖေဖော်ဝါရီလ28ရက်ဇနေနေ့ညချမ်းအချိန်ရန်ကုန်တိုင်းကြောက်တတားမြို့နယ်အမှတ်6ရပ်ကွက်38အောက်လမ်းဗုဒ္ဓဝိဟာရဓမ္မယုံတရားမန္တကြီးအတွင်း၌38အောက်လမ်းမိသားစုတို့ရဲ့စတုထအကျဉ်းဓမ္မပူဇာမင်္ဂလာကောင်းမှုအကြောင်းပြုပါပေါင်းမှုတရားကြိုးစားပြုလုပ်အားထုတ်နေကြတဲ့အခါမှာအမယပွဲအဖြစ်ဖြင့်ဓမ္မဒါနဓမ္မလက်ဆောင်အဖြစ်ဖြင့်ဝမ်းမြောက်ပွဲအဖြစ်ဖြင့်ဟောကြားအပ်သောဘဝကိုဆောင်အလင်းရောင်တရားပေါ့ဘဝကိုဆောင်အလင်းရောင်ဘဝကိုဆောင်အလင်းရောင်ဆိုတာဘဝကိုအစိုးကဲအောင်အကောင်းပြည့်စုံအောင်စွမ်းဆောင်ပေးနိုင်သောပညာအလင်းရောင်လို့အဲ့လိုဒိဗေလေရပါတယ်။နောက်ပြီးတော့ဘဝကိုအစိုးကင်းရာအကောင်းပြည့်စုံရာအရောက်စွမ်းဆောင်ပေးနိုင်တဲ့ပညာအလင်းရောင်လို့အဲ့လိုလည်းပဲဒိဗေရပါတယ်။ဘဝကိုကောင်းကျိုးရအောင်အကျိုးဆောင်ပေးတဲ့အကျိုးဆောင်ပညာအလင်းရောင်လို့အဲ့လိုလည်းပဲပြောလို့ဖြစ်ပါတယ်။အဲရောက်ဘဝကိုဆောင်အလင်းရောင်စတ္တရောမေပိခွေပိဇောတာကတမိစတ္တရောသန္ဓပိဇောတောသူရိယပိဇောတောအဂိပိဇောတောပညာပိဇောတောအိမေခောဘေကွေသတ္တရောပိဇောတာဧတတိကံဘေကွေဣမေတံသတုံနံပိဇောတာနာဣရိတံပညာပိဇောတောဘေကွေပရိသတ်လေးပါ चित्त चित्त သမီးတော်ပိဇောတာအမှန်ကိုဖြိုခွင်းတတ်တဲ့အယောင်အလင်းတို့သည်ဣမေသတ္တရောဣသဝလတ္တသောလေးမျိုးလေးစားလေးပါတို့ပါပေ၏ကတမိသတ္တရောအဘယ်လေးမျိုးလေးစားလေးပါတို့ဤဟုမူကားသနပိဇောတောလာဤအလင်းရောင်၎င်းဒုရိယပိဇောတောနေဤအလင်းရောင်၎င်းဧကိပိဇောတောမိဤအလင်းရောင်၎င်းပညာပိဇောတောပညာတိဟုသောအလင်းရောင်၎င်းဘေခွေပရိသတ်လေးပါ चित्त चित्त သမီးတို့ဧဇောတာအမှန်ကိုဖြိုခွင်းတတ်တဲ့အယောင်အလေးဟူသမျှတို့သည်ဤမေဇတ်တော်ဤစွာခဲ့ပြီးတော့၄မျိုး၄စား၄ပါးထုတ်ပါပြီ။ဘေခွေပရိသတ်လေးပါ चित्त चित्त သမီးတို့သတုံနံ၄ပါးကိုတော့ဤမေတံပြေဇောတာနဲ့ဤအမှန်ကိုဖြိုခွင်းတတ်တဲ့အယောင်အလေးဟူသမျှတို့တွင်ယရိတံယောအယံပညာပိဇောတောအခြင်းပညာတိဟုသောအယောင်အလင်းတိအတ္တိရှိပါ၏ဧတဟိသောပညာပိဇောတောဤပညာတိဟုသောအယောင်အလင်းတိအကဧကောအတ္တဆုံးအချွန်ဆုံးအလွန်ဆုံးအမွန်ဆုံးအမြတ်ဆုံးတိဟောတိဘဝဝဆောင်အလင်းရောင်ဟုကောင်းမှုတို့အောင်ဆွမ်းအားဆောင်မှာကောင်းစွာမသွေကြည်ရပါပြီသတိ
သာသာသာပါဗျာ
လောကမှာအမောင်ကြောက်တဲ့သတ္တဝါများအတွက်အမောင်ကြောက်တဲ့လူများအတွက်အမောင်ကိုဖြိုခွဲနိုင်တဲ့အယောင်အလင်း၄မျိုးရှိတယ်အဲ့ဒီအယောင်အလင်း၄မျိုးကလာရောက်နေရောက်မိရောက်ပညာရောက်အရာဝလည်းလေးမျိုးဟောကဘာဥကာလာတော့ ကဘာဝလူသားတွေမှာလာလည်းမရှိသေးဘူးပြည်နေလည်းမရှိသေးဘူးမေးရောင်ဆိုလည်းမရှိသေးဘူးဒါပြမောင်းနေရောလားမမောင်းဘူးတဲ့လင်းလို့တဲ့ပါနဲ့လင်းနေကြတာလေဆိုတော့မိမိခန္ဓာကမေတ္တာတော်မာရီအစမ်းကြောင့်အယောင်လည်းနေထွက်နေတယ်မိမိခန္ဓာကမေတ္တာသမာဓိအစွမ်းကြောင့်အယောင်အလင်းတွေထွက်နေတယ်။ဒါပြင်အဲ့ဒီခန္ဓာကထွက်တဲ့အယောင်အလင်းကအယောင်လေးမျိုးတည်းမှာဘယ်ထဲသွားမှာလဲ။ပညာယောင်ထဲသွားရောက်မှာပေါ့။ဒါပညာအခြေခံနဲ့ရထားတဲ့တရားအလင်းယောင်ပဲ။ကဘာဥကာလမှာသဟိတအလင်းယောင်ဘာယောင်မှမရှိဘူးတဲ့။ဒါပေမဲ့လည်းလင်းထိန်လို့လူတယောက်တယောက်ဆိုလင်းရောင်မှာနေရမှာဘူးလူအများကြီးဆိုတော့အလဲရောင်တွေကအလဲရောင်ချင်းပေါက်နေတော့မှလင်းထိန်နေတာအဲဒီတရားကြောင့်ရတဲ့အလဲရောင်ကိုပညာအလဲရောင်ထဲမှာထည့်ပေါ့နေလမိမာမြတ်ပညာလေးဖြာအလင်းရောင်နေရောင်လရောင်မိရောင်ပညာရောင်လို့လောကထဲမှာအလင်းရောင်၄မျိုးရှိပါတယ်နေမာသာလင်းညမလင်းနေမင်းစွန်းအားဆောင်နေရလင်းတော့လင်းတယ်တဲ့လင်းပေမဲ့နေပဲသူကလင်းတယ်ညကြပေါင်းသွားပြန်ရောကာလအကအတက်ကလေးနေပဲသူကလင်းလို့ရတာနေကြတော့လဲရောင်လဲအာကုလို့ရတယ်အပူရှင်လဲအာကုလို့ရတယ်လင်းမဲ့နေမှသာလင်းပြီးတော့ညမှပျောက်သွားတယ်မောင်းသွားတယ်ဒါကြောင့်နေရောင်နဲ့လည်းပဲလောကထဲမှာအလင်းရောကမလုံလောက်သေးဘူးငွေလာမင်းမာညလင်းပါနေမာစွာအမငွေလာမင်းကြီးရလင်းတော့လင်းတယ်ညပဲလင်းတယ်ညတော့မှလာဆန်းပိုင်းပဲလင်းလို့ရလာဆုပ်ကြိုင်မလင်းနိုင်တော့လာဆန်းပိုင်းလင်းတာလဲမိုးရင်နေတိမ်နေကင်းစင်မှာပဲလင်းလို့ရတာပါတိမ်နေထူထပ်နေလင်းလို့မရပါဘူးဒါကြောင့်လာရောက်နေလည်းပဲလောကထက်မှာအလဲရောင်ကမလောက်သေးပါဘူးကာလအကအတန်နဲ့ပဲလင်းလို့ရတာပါငွေလက်မင်းမာညလင်းပါနေမှာစွာအမောက်ထွန်းရနိုင်သာလင်းနိုင်တာမိမှာစွာမပြောင်းနေရောင်လင်းတယ်ဆိုတော့လည်းထွန်းတဲ့နေရာပဲလင်းလို့ရဒီပြင်မထွန်းတဲ့နေရာသွားပြီးတော့မိရောင်ကလိုက်လင်းလို့မရဘူးဒီနေရာတွင်ဒီနေရာပဲလင်းမှာပဲဟောနေရာသွားထွန်းဟောနေရာပဲလင်းမှာပဲဘုရားရှင်မိလက်ဒီတိုင်းပဲဒီမှာလာတဲ့မိရဒီမှာပဲလင်းမှာပဲဟောပဲလင်းချင်မှာလင်းမှာပေါ့မလာတဲ့နေရာလင်းချင်မှာလင်းမှာပေါ့ထွန်းရာနဲ့သာလင်းနိုင်တာမိမှာစွန့်မပြောင်းဒါရောက်မိရောင်ဟာလင်းတော့လင်းတယ်ထွန်းတဲ့နေရာမှာပဲလင်းတယ်မထွန်းတဲ့နေရာမှာမလင်းနိုင်ဘူးအခါခါသင်းလဲမလင်းနိုင်ဘူးနေရာခါသင်းလဲမလင်းနိုင်ဘူးဒါကြောင့်မလောက်သေးပါဘူးမိရောင်အားကိုးတာလဲနေလိုပါပဲအလင်းရောင်လဲအားကိုးတယ်အပူရှင်လဲအားကိုးတယ်ဒါအဲ့ဒီအလင်းရောင်၃မျိုးလောက်နဲ့သာဆိုရင်တန်တရားကိုချုပ်ကင်ထားတဲ့ဒုက္ခမာတမြတ်ကိုချုပ်ကင်ထားတဲ့ဆေးရမာတမြတ်အပူမာတမြတ်ကိုချုပ်ကင်ထားတဲ့အဝိဇ္ဇာဆိုတဲ့မောဟမလင်းပါဘူးတိုက်ရဲ့လင်းအောင်မလုပ်နိုင်ဘူးဇောဝတ္တမင်းတော့ရောက်မှာပေါ့လေနေရောင်ကိုအကြောင်းခံပြီးပညာရတက်အောင်ကြိုးစားတယ်ပညာအရင်ရောင်ရအောင်လုပ်တယ်လရောင်ကိုအရင်ခံပြီးတော့ပညာအရင်ရောင်ရအောင်လုပ်တယ်မိရောင်ကိုအလင်းအကြောင်းခံပြီးတော့မိရောင်အလင်းရောင်ကိုယူပြီးတော့ပညာအရင်ရောင်ရရှိတိုးပွားအောင်လုပ်တယ်ဆိုတော့ဇောဝတ္တမင်းကြီးတော့လဲအောင်လုပ်တော့မှာတည့်ရကတော့ဒီအလဲရောင်၃ခုလောက်နဲ့တန်တရားကိုချုပ်ကန်ထားတဲ့အဝိဇ္ဇာကိုတဲ့မောဟလင်းသွားအောင်မနေမှမတန်းနိုင်ပါဘူးတည့်ရတော့ဘယ်လိုမှမတန်းနိုင်ပါဘူး Tayao nila mima awaiza king kwa thwa po maswan sao. How the lady a lay on Tungu long neve, a lay on long lawyer, Pinya young Palodo malaria. Nia may we come, may we limp in nine day, Pinya young maro. Nia may we, a come, may we limp in nine day. Harry Pinya a lay on a napa in sheet. Loki Pinya a lay on a japai. Tama Pinya a lay on a japai. Loga Pinya a lay on Sudava, Pinya ne witeko, a yanka, biro di sautara pillow. Aweza mango lay on Tanamabu Loga Kisa, Songwe Yong Lope Yaraba. Pinya witeko, a yanka, biro, Pinya witeko, Pinya lo name cotara pillow. Aweza mango lay on Tanamu, Apuni on lay, Tanamabu. တရားပိုင်းဆရာပညာကတော့သတိဝိရိယဆိုတဲ့ကိလေသာကိုအရှင်းပြင်းတဲ့ကိလေသာကိုနိုင်နေပြီးတော့ပြင်းနိုင်တဲ့သတိဝိရိယအအနဲ့အရင်ခံတိဆောက်ပေးတာဖြစ်တဲ့ကြောင့်စလာကလေးကအစိုးကိုအနိုင်ယူအမှောင်ကိုဖြိုးခွင်းပြီးတော့မှရယူထားတာဖြစ်တဲ့ကြောင့်တရားပိုင်းဆရာပညာကအဝိဇ္ဇာမှောင်ကိုကင်းအောင် အဝိဇ္ဇာမှောင်ရှင်းသွားအောင်လင်းသွားအောင်လုပ်နိုင်ပါလေအပူလည်းငင်းအောင်စွမ်းဆောင်နိုင်ပါလေတရားမလောကပညာလောင်းနဲ့လဲမလောက်သေးတဲ့ကြောင့်တရားပိုင်းဆရာပညာကိုပါရအောင်ယူကြရပါလေနေရမရွေးခံမရွေးလင်းပင်နိုင်တဲ့ပညာရောက်အပူလည်းစင်အမှန်မြင်စွမ်းအင်ပြီးတဲ့ပညာရောက် တရားပိုင်းဆရာပညာရောင်းကအပူလေးကင်းတယ်အပူကင်းတာပေါ့တတိဝရိယနဲ့ကိလေသာအပူကိုနိုင်နိုင်ပြေးခါမှအနာယောလုံးမပြေးခါမှယူထားတဲ့ပညာအလဲရောက်ဖြစ်နေတယ်အဝိဇ္ဇာမှောင်ကိုဖြိုခွင်းနေတယ်သူကအမှန်လဲမြင်သွားတယ်ဗျာဟဲ့ဒီနေရာဒါနာရနေတယ်ဟဲ့အလုံးမခံဘူးဒီနေရာဝိယဝိဇ္ဇာတိလာရနေတယ် အာဒီနေရာမှာသမာဓိရောင်းနေတယ်နော်ဒီနေရာမျိုးမှာဝိပဿနာဆောင်အားရနေတယ်အဝိဇ္ဇာမှောင်ကိုဖြိုခွင်းနေတယ်ဆိုတော့အမှန်တမ်းလဲမြင်ခွင့်ရတယ်အပူလဲစင်အမှန်မြင်စွမ်းအင်ပြီးတဲ့ပညာရောက်အဝိဇ္ဇာကင်းစိတ်မှာလင်းတန်ရှင်းပညာရောက်အဝိဇ္ဇာကင်းတဲ့ အဝိဇ္ဇာကင်းသွားတဲ့စိတ်ချမ်းမှာလင်းသွားတာဒါကြောင့်ပြောမှပညာဖြစ်ပါအဝိဇ္ဇာကင်းစိတ်မှာလင်းတန်ရှင်းပညာရောက်အမောင်းကင်းပြောက်အလင်းရောက်မကြောက်ရအောင်စွမ်းအားဆောင်အမောင်းကင်းပြောက်အလင်းရောက်အဝိဇ္ဇာခွရမောဟကိုကန့်ခွာထိန်ချုပ်ပြီးတော့မှ ပဲရှားပင်းနဲ့လုံးလုံးကြီးတော့မပယ်နိုင်သေးဘူးကံပင်းနဲ့ထင်းပင်းနဲ့ခွာပင်းနဲ့ချုပ်ပင်းနဲ့တရားအမှောင်ကင်းပြောက်အလင်းရောက်ဘလောက်လင်းတာတော့ကုသိုလ်ကိုကုသိုလ်လို့မြင်လာအောင်လင်းတာပါကောင်းမှုတရားရနိုင်လောက်အတိညာအလင်းရတာပါဟုတ်တယ်ဗျပညာအလင်းဆိုတာကကိုယ်မှအရှိကိုအရှိတိုင်း သဘောပေါက်နားလည်တာကိုမှပညာခေါ်တာပါဗျအရှိအဘောကနိုင်ရောလမ်းမောနိုင်တဲ့အတ္တိတရားကိုမှပညာခေါ်တာပါဗျအဆိုးကိုတကယ်နိုင်နေရှုံးမှလည်းပညာခေါ်တာပါဗျပညာကအေးအေးရှင်းရှင်းနိုင်ချင်နိုင်တဲ့ချင်းချင်းနိုင်တဲ့ချင်းတွဲနိုင်တဲ့အရှိကိုအရှိတိုင်းကြည့်ရှုနိုင်တဲ့သုံးသပ်နိုင်တဲ့ဆုံးဖြတ်နိုင်တဲ့ဒါကြောင့်အဲ့ဒီပညာအလင်းရောက်ရဖို့ရအတွက် ဘုရားသာသနာကိုမီးပြီးတော့တရားဆောင်အားအတ္တိတရားတွေရအောင်ဆောင်ရွက်နေကြတာဗျအမှန်အမှောင်ကင်းပြောက်အလင်းရောက်မကြောက်ရအောင်စွမ်းအားဆောင်အလင်းရောက်တယ်ညာအလင်းရတယ်ဆိုတော့ကောင်းမှုကိုကောင်းမှုနဲ့တူအောင်လုပ်တတ်တယ်ညာအလင်းရပြီဆိုရင်မကောင်းမှုအကုသိုလ်နဲ့မလုပ်ရဲတော့ဘူးဗျ
အကုသိုလ်ကြောင့်ခံစား권လေးရတယ်လောက်ကလေးရဲ့ခံရမဲ့ဒုက္ခကြီးရအများကြီးအာငါမလုပ်ဘူးမလုပ်ရဘူးငါအလေးရောင်ရတဲ့ပုဂ္ဂိုလ်မှာကောင်းမှုကုသိုလ်မလုပ်ဖဲလဲမနေနိုင်တော့ဘူးဗျငါမှ권ရနောက်ဆုံးအာကုစီရဒါရှိတာရှန္ဒာရဲ့ဧည့်သည်ကြီးဟဲ့ပိဿံလဲဧည့်သည်ပစ္စည်းလဲဧည့်သည်ရှင်မျိုးလေဧည့်သည်ငါရှိတဲ့အရှိမှတည်းများဧည့်သည်ဒီအချိန်တန်ပြန်ကြမှာငါစီရမပြန်မဲ့အင်းရှင်ဆိုလို့ဒီကောင်းမှုတစ်ခုပဲရှိတယ်လို့ဉာဏ်နဲ့ပြည့်ပြည့်သာသာဆုံးပြတ်နိုင်တဲ့ပုဂ္ဂိုလ်တယောက်မှကောင်းမှုမလုပ်ဘဲမလုံးမမနေနိုင်တော့ဘူးဗျာဒါကြောင့်မကြောက်တာမကောင်းမှုအကုသိုလ်ခင်အောင်ထိန်းနေတဲ့ကြောင့်မကြောက်တာကောင်းမှုကုသိုလ်ဆောင်အားဖြင့်ရအောင်လူနေတဲ့ကြောင့်မကြောက်တာအမောင်းကင်းပြောက်အလင်းရောက်မကြောက်ရအောင်စွမ်းအားဆောင်ပညာလန်းပြမြတ်ဗုဒ္ဓမောချမြင့်မြတ်ခေါင်အဲ့ဒီပညာပဲရရလေတရားလုံးသောအကုန်သိမြင်တော်မူတဲ့မြတ်ဗုဒ္ဓထံကရကြတယ်တကောင်းနေကူးယူကြတယ်မြတ်ဗုဒ္ဓရဲ့လက်ညွှန်းချက်ဓမ္မအတိုင်းဖြည့်ခြင်းကြိုးစားကြလို့ကျင့်ကြံအထောက်ကြလို့ရလာတဲ့အလင်းရောက်ပညာလန်းပြမြတ်ဗုဒ္ဓမောချမြင့်မြတ်ခေါင်ဒါလေးလိုက်ဆိုကြမယ်နေလမိမာမြတ်ပညာလေးပြအလင်းရောင်နေမသာလင်းညမလင်းနေမင်းစွမ်းအားဆောင်ငွေလမိမာညလင်းပါနေမစွမ်းအားမောင်ခွန်ရ၌တာလင်း၌တာမိမာစွမ်းမပြောင်းနေလမိမာအဝိဇ္ဇာကင်းကွာသွားဖို့မစွမ်းဆောင်နေရမရွေးခါမရွေးလင်းပေနိုင်တဲ့ပညာရောင်အပူလဲစင်အမှန်မြင်စွမ်းအင်ပြည့်တဲ့ပညာရောင်အဝိဇ္ဇာကင်းစိတ်မှလင်းတန်ရှင်းပညာရောင်အမောင်းကင်းပြောက်အလင်းရောက်မကြောက်ရအောင်စွမ်းအားဆောင်ပညာလန်းပြမြတ်ဗုဒ္ဓမောချမြင်မြက်ခေါင်နေလမိမာမြတ်ပညာလေးဖြာအလင်းရောင်နေမာတာလင်းညမလင်းနေမင်းစွမ်းအားဆောင်ငွေလမိမာညလင်းပါနေမစွမ်းအားမောင်ထွန်းရ၌တာလင်း၌တာမိမစွမ်းမပြောင်းနေလမိမအဝိဇ္ဇာကင်းကွာသွားဖို့မစွမ်းဆောင်နေရမရွေးခါမရွေးလင်းပေးနိုင်တဲ့ပညာရောင်အပူလဲစင်အမှန်မြင်စွမ်းအင်ပြည့်တဲ့ပညာရောင်အဝိဇ္ဇာကင်းစိတ်မှလင်းတန်ရှင်းပညာရောင်အမောင်းကင်းပြောက်အလင်းရောက်မကြောက်ရအောင်စွမ်းအားဆောင်ပညာလန်းပြမြတ်ဗုဒ္ဓမောချမြင့်မြတ်ခေါင်းတရားတော်တော်ရီမှာအဝိဇ္ဇာကိုလည်းမောဟမောဟကအမှန်ကိုမသိကြပြောတာပါမောဟအမောင်းဆိုတာအရှိကိုအရှိအတိုင်းမသိတာမောင်းတော့မိုက်တယ်မိုက်တော့ရိုင်းနေတဲ့ရိုင်းတော့ရန်ကားတဲ့ရန်ကားတော့ဒုက္ခရောက်ကုန်ရောအဲ့ဒီအမှန်ကိုညာနဲ့လဲအောင်လောလဲတော့လင်းတော့လိမ့်ပါလေ လိမ္မာတော့ယဉ်ကြီးတယ်ယဉ်ကြီးတော့သူရောကိုရောအားလုံးချမ်းသာကြရစွမ်းအားတွေရကြရတယ်အဲဒါကြောင့်ပညာအလဲရောင်ဆိုတာလူတိုင်းလူတိုင်းမှာရအောင်ဖြစ်အောင်တိုးအောင်ပွားအောင်လုပ်ကြရခုနပြောသလိုလောကပညာလောက်နဲ့လဲမလောက်သေးဘူးတဲ့အဝိဇ္ဇာမောင်ကိုလဲအောင်မလုံနိုင်လို့အဝိဇ္ဇာမောင်လဲအောင်မလုံနိုင်တဲ့အတွက်အပူကိုလဲမနိုင်ဘူးဒါကြောင့်အပူနိုင်တဲ့အမှန်အတိုင်းသိအောင်လုပ်ပေးနိုင်တဲ့တရားပိုင်းဆရာပညာရအောင်လုပ်ကြရတယ်ဇာတာပိုင်းတော့မသိသေးတာသိအောင်လေ့လာရတယ်ဗျာနာယူရတယ်မသားရတယ်ဖတ်ရှုရတယ်သင်ယူရတယ်နောက်ဘဝသုံးချမြေစနစ်ကလေးတွေရလာပြီဆိုတဲ့အခါကျတော့တတိနဲ့လုံကြုံအောင်သုံးပြီးသိသိတားရပါတယ်အသုံးပြုတော့မယ်ဆိုတဲ့အခါအဲ့ဒီတတိထဲကနေပြီးတော့ဉာဏ်ကိုဖော်ထုတ်ပြီးအသုံးချကြရပါတယ်တတိများများကင်ထားမှဉာဏ်ကပွင့်လာတယ်ဗျစတိနဲ့ဝရိယပွတ်တိုင်နေပြီဆိုပွတ်တိုင်မှုကမှန်လာ ው မှန်တော့အပူလည်းနိုင်တယ်စိတ်ငြိမ်သွားတော့ညာလဲပွင့်နေတတိလွတ်နေမယ်ဆိုရင်အတိယမောင်းသွားဘောဟာကနေရာရိုးသွားပါလေဒါကြောင့်တတိမသွင်းညာတတိမသွင်းတတိမသွင်းလို့ရှိရင်ပညာကင်းတယ်တတိမသွင်းပညာကင်းတတိသွားတတိမသွင်းဖြစ်ခုဆိုရင်အတိတွေကင်းပြီးတော့ပညာတွေကင်းပြီးတော့တတိမသွင်းပညာကင်းကအရင်မဆောင်ရောင်တောင်တောင်အမောင်ထဲမှာရန်တက်သည်အမောင်သံဘောဟမောင်ပြောတတိမသွင်းပညာကင်းကအရင်မဆောင်ရောင်တောင်တောင်အမောင်ထဲမှာရန်တက်သည်အမောင်ထဲမှာရန်ဓမင်းစားတဲ့ကိုဓမင်းလို့ဓမ္မကိုကဲမဲ့တရားတွေဘာပါမှန်သိကိုမသိဘူးရန်စားနေတာကိုကံထားတဲ့ပိဋ္ဆံထဲမှာကိုတာဝန်ပြင်းနဲ့စွမ်းအားတွေဘာတွေဘလို့ပါတယ်ဆိုလဲလောကီပညာလောင်းเนี่ยလည်းပြည့်ွယ်မရတော့တရားအတိအကျလည်းမရှိတော့မသိရဘူးတဲ့ပဋ္ဌံတားရှာနေတယ်ပဋ္ဌံရန်တာကံနေရတယ်ကိုပဋ္ဌံတဲ့ကိုကိုတာဝန်ညံ့နေဆွမ်းအားဘာဒီပါမန်းသူတမ်းသိဘူးမိဘဆောင်တဲ့ဓမင်းနေဟင်းနဲ့ချက်တာနေရတယ်ဒီဟင်းအိုဓမင်းအိုဟင်းအိုတဲ့မှာကိုကိုအာမခံတာဝန်ကြီးမဲ့ဒါနသီလသမာဓိဝိပဿနာတွေဘလောက်ထိရနိုင်လဲဆိုမသိတော့ရန်တာချက်နေရတယ်ရန်တာရှာနေရတယ်ပါပါမမတိအဲ့ဒါနာတာတည်းဗျအလင်းဆောင်ပေးနိုင်တဲ့ဗုဒ္ဓသာသနာအလင်းရောင်ကြီးရှိနေပါရဲ့တန်းနဲ့ကိုယ်တဏ္ဍာမအဲ့ဒီအလင်းဆောင်ပွဲမရတာအရှိဝအရှိအတိုင်းသိွယ်မရတာဖြစ်တဲ့ကြောင့်နင်နာပါတယ်သတိမသွင်းပညာကင်းကအလင်းမဆောင်ရောင်တောင်တောင်အမောင်းထဲမှာရန်တတ်သည်တတိကိုသွင်းပညာရှင်းကဘဝကိုဆောင်အလင်းရောင်ညင့်ကောင်အေးချမ်းသည်တတိဝသွင်းပညာရှင်းလိုက်တဲ့အခါမှာညာအလင်းရောင်ရပြီးတော့ဘယ်နှမှာပါပါတယ်ဆိုတဲ့ဥစ္စာတွေကောင်းမွန်စွာသိပြန်ရပါတယ်။နောက်ပြီးဆုံးများကိလေသာနော်။ကိလေသာဖြစ်တော့မှာတော့ကုသိုလ်မဖြစ်ပါဘူး။သူချုပ်ပြောင်းပြီးတော့သွားတဲ့အခါကြတဲ့အခါအရှင်ကကြံတော့ဟာကုလားပူတိုင်းပူတိုင်းဘာပါလိမ့်ရင်ဘာပါလိမ့်ဟာလောဘဟာဒေါသဟဲ့ဟဲ့လောဘဒေါသတော်ပြီတော်ပြီလောဆုပြင်းတော်ပြီရပ်ပါရပ်ပါရပ်ပါတတိပေါ်လာတဲ့အခါလောဘဒေါသဖြစ်ရက်သွားပါလေမထိမ့်မိလို့ဖြစ်သွားတဲ့လောဘဒေါသကိုတတိနဲ့ပြန်ဖို့ပြန်ဖို့ဆိုတာအာယုံပြတာပါညာနဲ့ရှုလိုက်တော့ဩလောဘလည်းအနိစ္စနော်ဒေါသလည်းအနိစ္စဖြစ်ပြပါပဲကွာကိလေသာလည်းဖြစ်ပြပါပဲကြည့်နော်အကြည့်ကောင်းလို့ရှိရင်ဉာဏ်အလဲရောက်ညှိထွန်းလို့ရှိရင်ကိလေသာတော်မှာဝိပဿနာအတိပြီးသွားတာညာနောက်ပြီဆုံးညာဝိချင်းဒုက္ခနာချင်းဒုက္ခပညာအောက်မှာသာပညာအလဲရောက်အောက်မှာသာဥကြီးပါညာဥခရရည်ညာဥခဝိပဿနာရတယ်ရတယ်လို့ပြောရင်ဒီလသမารိဝိပဿနာအကုန်ရတယ်နာရာညာဉာဏ်အလဲရောက်အောက်မှာသာနာစမ်းကြည့်ပါညာနာခရရည်ညာနာခအထူးအားဖြင့်ဝိပဿနာရတယ်ရသလောက်ပြောရင်သီလသမာဓိဝိပဿနာရတယ်။ဒါကြောင့်တတိကိုသွင်းပညာရှင်က ဘဝကိုဆောင်အလင်းရောင်မြင့်ကောင်းငိမ့်ချမ်းသည်မြင့်ကောင်းအေးချမ်းသည်အပူကင်းစဉ်အမှန်မြင်စွန့်အင်တိုးတက်သည်မို့လဲအပူလဲကင်းတယ်အမှန်တည်းလဲမြင်တယ်လူရဲ့စွန့်အားတွေလည်းအာဩစီကကောင်းတော့မတက်တဲ့ပညာအလင်းမဆောင်ရင်စဉ်းစားကြည့်ပါလားဒီခန္ဓာကြီးကြွေးကြတယ်လဲကြာလာပါပြီဗောဗျာဟိုတာလဲနောက်မဆုံးနာတာလဲတော့မဆုံးသေရက်လဲတရက်မှလဲလျှော့မပေးကိလေသာအပူရှင်လဲနည်းနည်းမှကြာမတော့အာကိုစီရတွန်းမလာဘူးမလားဗျာယုတ်ခန္ဓာဖွင့်ပြိုးဖို့တော့ပဲအဓိကထားပြီးတော့ပြည့်ပြင်းတဲ့ယုတ်ခန္ဓာကလဲအမြဲတမ်းစုပ်ကန်ထားလို့ဘလို့ကမရဇရကဖြိုးချညာရီကထောင်းထုတင်္ခါရဒဏ္ဍိယဖြိုးချဖြက်စီးတစတစရွရွင်ပြီးတော့သွားတာပါပဲဗျာပညာလဲရောင်မညှစ်ထွန်းတော့ကိုယ်ခန္ဓာကြွေးပင်မဲ့ကြွေးခမရပါကိုယ်ခန္ဓာပြုပင်ပင်မဲ့ပြုပင်ခမရပါဆွမ်းအားရမရဘူးပညာလဲဆောင်ပြီးတော့ခန္ဓာပြုပင်ရတာပြုပင်ရကြနတ်ပါတရားဒါကြောင့်အပူကင်းစဉ်အမှန်မြင်ဆွမ်းအင်တိုးတက်ပြီးနေတိုင်းဆွမ်းအားတိုးတက်လာမယ်ဓမ္မတခါစားပြီးပြီဆိုရင်ဟေးခန္ဓာမင်းကြွေးရတာတက်တန်နေဟဲ့ကြွေးတာကရာတန်ထောင်နံလောက်ဟဲ့ရတာကတိမ့်ပန်းဂရိမကတန်တဲ့သီလသမာဓိဝိပဿနာတွေပြန်ပြန်ရတာတဲ့ကြွေးရတော့နတ်တာဟာတကယ်တန်ပါတကားဒီတော့အပုကင်းစဉ်အမှန်မြင်စွန့်အင်တိုးတက်သည်ပညာလဲရောင်ကြောင့်ပညာလဲရောင်ကြောင့်မလို့စွန့်အားတွေပဲတိုးတက်လာမိသားစုကြွေးလဲအဲ့လိုပေါ့မင်းတို့လေးတွေကြွေးရတာတကယ်တန်ပါတကားကွယ်တထတထကျွေးနာမရာရန်ထောင်နံဝန်းကျင်ရတာကြီးရဗုဒ္ဓသာသနာယရနာကျောပေါ်မှာဉာဏ်အလဲရောင်အောင်မှကျွေးရတာဆိုတော့သိမ့်ပန်းကလေးမကတန်တဲ့ဒါနတွေပြန်ရတယ်ဟဲ့သီလသမာဓိဝိပဿနာတွေပြန်ရတယ်ဟဲ့တကယ်ကျွေးရဆိုနတ်ပါလားဟဲ့အားပဲတက်တယ်ဗျာအားရောမသွားဘူးဗျာဟုတ်တယ်လူသားလမ်းကကို၃လမ်းရှိတာလေအားငယ်အောင်လှုပ်တဲ့လမ်းရဲ့အားကွယ်အောင်လှုပ်တဲ့လမ်းရဲ့အားကျွယ်အောင်လှုပ်တဲ့လမ်းရဲ့လောဘမောဟဥဆောင်တဲ့လမ်းကအားကိုငယ်သွားအောင်လှုပ်ပါれဒေါသမောဟဥဆောင်တဲ့လမ်းကအားကိုကွယ်သွားအောင်လှုပ်ပါれတတိညာဥဆောင်တဲ့လမ်းကအားကိုကျွယ်ဝသွားအောင်လှုပ်ပါれကိုဟကိုပဲလုပ်နေကြတာအားငယ်အောင်လဲကိုပဲကိုလှုပ်တဲ့အားဒီကွယ်သွားအောင်လဲကိုဟကိုပဲကိုလှုပ်နေကြတယ်အားဒီကျွယ်ဝအောင်လဲကိုဟကိုပဲလှုပ်နေကြတယ်ဗုဒ္ဓသာသနာနဲ့တွေ့တဲ့ပုဂ္ဂိုလ်အလဲရောက်အောင်ရောက်နေကြပြီဆိုတော့အားကိုကျွယ်ဝအောင်မလုပ်ရမယ်ကိုသာအားကိုကျွယ်ဝအောင်လုပ်ရမှာမဟုတ်ကိုနေဆက်ဆက်တဲ့ပုဂ္ဂိုလ်တွေကိုလည်းပဲအားကျွယ်အောင်ကူညီပေးလိုက်ပါတရားအသည့်ပညာမောင်းနေရင်တော့ပညာပြောင်းနေရင်တော့အသည့်မောင်းပြီးတော့ကြောင်ကရမ်းနဲ့ဖြစ်နေမှာပေါ့လေအဲကြောင့်ခုနတတိမသွင်းပညာကင်းကအလင်းမဆောင်ရောင်တောင်တောင်အမောင်းထဲမှာရန်တတ်သည်ဆိုတာလေမဟာသာရဇတ်မှာလာတဲ့အကြောင်းအရာလေးတစ်ခုဘုရားအလုံးတော်ပါရမီဖြည့်စင်တော့ကဖြစ်ခဲ့တဲ့အကြောင်းအရာတစ်ခုပါတချိန်မှာဘုရားအလုံးတော်ဟာပါရဏတိမင်းရဲ့မင်းတန်တဲ့ပညာရှိအမတ်ကြီးဖြစ်ပါတယ်တချိန်ကြတော့ပါရဏသင်္မင်းဟာအချံရံနဲ့တကွမိဖုရားကြီးနဲ့တကွမင်းဥယျံထဲမှာရှိတဲ့မင်္ဂလာရေကမှရေချိုးဆင်းကြပါလေရေချိုးဆင်းကြတော့အချံရံတွေကခန္ဓာမဝတ်ထားတဲ့လေပင်မဝတ်ထားတဲ့အဝတ်တွေကိုတစားရတနာတွေကိုပေါ့ဗျာချော့ပြီးတော့မှရေကန်ကန်တဲ့ပုံမှာတင်းထားကြမိဖုရားကြီးကလည်းပဲလည်းပဲမှာဝတ်ထားတဲ့အဖိုးများစွာတန်းတဲ့ပလေကုန်းကိုချော့ပြီးတော့မှအေကံကန်းတဲ့ဘုဘမှာတင်းထားပါမပြောက်ရအောင်ဆိုပြီးတော့ကြွမအမျိုးသမီးတယောက်အဆောင်အလျှောက်ခိုင်းထားကြွမအမျိုးသမီးကမိဖုရားကြီးရဲ့ပလေကုန်းကိုထိုင်ဆောက်မင်းနဲ့မိဖုရားကြီးရဲ့ပါဝင်အချမ်းရံတွေကမင်္ဂလာအေကံထဲမှာရေချိုးလို့ကျောင်းမအမျိုးသမီးရဗလဲကုံထိုင်စောင့်နေတော့ကို့ဗလဲကုံလည်းမဟုတ်တော့တဲလို့စေးမဝန်သာဘူးပေါ့ဗျာ။ဇာဝံအရသာစောင့်နေရ အဲ့ဒီကျွန်မအမျိုးသမီးပလဲကုန်းထိုင်ဆောင်နေတဲ့နေရာနာမှာသစ်ပင်ကြီးတစ်ပင်ရှိတယ်။အဲ့ဒီသစ်ပင်ပေါ်မှာမြောက်မကြီးတစ်ကောင်ကရောက်နေတယ်။မြောက်မကြီးအော်လှမ်းကြည့်လိုက်။ကျွန်မအမျိုးသမီးရှိမှချထားတဲ့ပလဲကုန်းကိုလှမ်းမြင်ရောဗျာ။မြောက်မကြီးကပလဲကုန်းမြင်တော့လိုချင်လိုက်တာလိုချင်လိုက်တာနော်။မောဟအမောင်တွေကလောဘဆိုတာချင့်ချိန်မှုဘာမှမရှိဘူး။တဏ္ဍာမတဏ္ဍာဘာမှစဉ်းစားတာမဟုတ်ဘူးလိုချင်တာလောက်ပဲတည်တာဘောဟအမောင်တဲကလောဘဆိုတော့မချင့်ချိန်ဘူးတဏ္ဍာမစဉ်းစားမိဘူးလိုချင်လိုက်တာလိုချင်လိုက်တာဒီပလဲကုန်းကြီးရအောင်ငါပဲလို့ခိုးရပါကျောင်းမကြီးကျောင်းမအမျိုးသမီးစောင့်ပြီးတော့ထိုင်စောင့်နေတဲ့ကျောင်းမအမျိုးသမီးအလက်ကိုချောင်းနေတယ်ကြပေါ်ကနေပြီးတော့ကျောင်းမမျိုးသမီးကလည်းကိုပလဲကုန်းကမဟုတ်တော့တိတ်လဲစိတ်မဝင်စားလားဒါဝါရတာထိုင်ဆောင်ကြတာဆိုတော့တော်တော်ကြာတော့အိမ်ငယ်တာပေါ့ဗျာအိမ်ငယ်သွားတယ်အိမ်ငယ်တာမှာတော်တော်လေးကြောင်အိမ်ငယ်တယ်ညောင်မကြီးသီလအောင်ကိုအိမ်ငယ်တာညောင်မကြီးကသီသွားတယ်ဟာမှာအိမ်ငယ်နေပြီအဆောင်အမျိုးသမီးအိမ်ငယ်နေပြီအတော်ပဲငါပလဲကုန်းသွားခိုးမှာသစ်ပင်ဘဝအပါလေးခပ်တုတ်တုတ်ခမ်းမြန်မြန်တစ်တစ်ကလေးဆင်းလာခဲ့ကျော်မအမျိုးသမီးရှိမှခြားထားတဲ့ပလဲကုန်းတော်ကိုတစ်တစ်ကလေးအပြည့်သွားဆွဲယူသူ့လည်းပင်မှာဆွတ်လိုက်တယ်လာတယ်ငါသားတွေနဲ့ဖြစ်လာတယ်သူ့လည်းပင်ဆွတ်ပြီးတော့အပါလေးသစ်ပင်ဘဝခုန်တဲ့သစ်ပင်ဘဝရောက်တော့ဘယ်သူမှမမြင်ရအောင်ဆိုပြီးတော့ပလဲကုန်းကိုလည်းပင်ကချွတ်ယူသိခေါင်းထဲထိုးဟွက်ထားလိုက်တယ်။သူမခိုးသလိုပိပိရီရီဟန်ဆောင်မနေလိုက်ကြရ။ဟန်ဆောင်များဒိဋ္ဌံတောင်တတ်ကြရ။သူမခိုးသလိုပိပိရီရီအိန္ဒိယရာကြီးအပါတစ်ထိုင်နေလိုက်တယ်။မကြခင်ကျွန်မအမျိုးသမီးအင်္ဂရာကဖြတ်ခနဲ့နိုးလာ။ပလဲကုန်းရှိသေးလားလို့ကြည့်လိုက်တော့မတွေးတော့ဟာဘာပြောကောက်မလဲခေါင်းနှပန်းဒီပူထူးအာစိတ်တင်းများကပူထူးဘာလို့ရမမမသိတော့ဟေးငါပလဲကုန်းကြီးကြောက်သွားပြီဟေးငါလည်းမဟုတ်ဘူးမိဖုရားကြီးဟာငါတော့အပတ်ခံရတော့မှာပြီးတော့တာပဲပြီးတော့တာပဲပလဲကုန်းကြီးကြောက်သွားပြီဒီတော့ကြံရမရကိုယ်အပြစ်လို့ရင်ပြီးရောဆိုပြပါဇက်ကလွတ်ခနဲ့អော်ချလိုက်ကြရာလူတယောက်ပလဲကုန်းကြီးခိုးပြေးပါပြီလူတယောက်ပလဲကုန်းကြီးခိုးပြေးပါပြီပလဲကုန်းလူခိုးတာမှမဟုတ်ပဲနဲ့ तू ကအိမ်ငန်နေလို့သိမှမသိလိုက်ညောင်မကြီးခိုးတာ तू ကမြင်မှမမြင်လိုက်ပဲနဲ့အိမ်ငန်နေတာကိုကိုယ်အပြစ်လို့ရင်ပြီးရောဆိုပြီးတော့ကြောင်ကရမ်းနဲ့អော်ချလိုက်တာလူတယောက်ပလဲကုန်းကြီးခိုးပြေးပါပြီလူတယောက်ပလဲကုန်းကြီးခိုးပြေးပါပြီဆိုတော့ဟောဟိုနံမှာအဆောင်တာဝန်ကြနေကြတယ်မင်းချင်းယောက်ျားတွေပြေးလာကြဘာဖြစ်တာလဲဘာဖြစ်တာလဲမေးကြတော့အကျိုးအကြောင်းကျွန်မအမျိုးသမီးကပြောပြအဲတော့တို့ကရှင်ဘယံတံဗာရဏတိမင်းတံသွားတော်ဦးတင်ပြကဲအဲ့လိုဆိုရင်ပလဲကုန်းခိုးတဲ့ပခိုးကုန်မရောမင်းတို့ဖမ်းကွာပြန်ရလဲအမိန်ပေးလိုက်အဲ့ဒါနဲ့ရှားတယ်ဥယျာဉ်ထဲမှာလိုက်ရှားမတွေ့တော့ဥယျာဉ်ပြန်ဖဲထွက်ရှားလောကမှာထမ်းသီးကြွေခိုက်ကြီးနှင်းခိုက်ဆိုတဲ့စကားတိုက်ဆိုင်မှုဆိုတာတခါတရံများချင်းထားတာတဲ့တောင်တိုက်ဆိုင်မှုကအံ့ဩစရာကောင်းလောက်အောင်တိုက်ဆိုင်တော့ချင်းထားရင်လွဲတတ်သေးတယ်တိုက်ဆိုင်မှုတစ်ခုကကြုံလိုက်ကြုံကျက်လာပါရောဗျာဘာလဲဆိုတော့ဥယျံပြည့်ပြည့်မှာတောရွာစနပုတ်တောရွာကတောသားတယောက်ကအခွန်အထုပ်ကိစ္စနဲ့မြို့ရောက်လာဥယျံပြည့်ဖက်တနေရာမှာအရေးကောင်းတဲ့တပည့်အောက်မှာထိုင်နေနားနေတယ်မင်းကြီးယောက်ျားတွေကဟေးပလဲကုန်းတစ်ခုပလဲကုန်းခိုးတဲ့လူဖမ်းကြဟေးဝိုက်ကြဟေးရိုက်ကြဟေးပါဇက်ကလည်းအပန်းပေးလက်မလက်လက်နဲ့တည်းထုတ်တည်ခိုင်းအဲ့လိုအော်ပြီးတော့ထွက်လာကြတော့မင်းကြီးယောက်ျားတည်းအသင်ကြတော့တောသားကြောက်တာပေါ့ဗျာကြောက်တာနဲ့ထန်ရကထပြေးပါရောဗျာဟောတိုက်ဆိုင်မလို့ဒီလားဒီကလည်းလူတယောက်ကိုလိုနေတဲ့အချိန်လူတယောက်ရှာနေတဲ့အချိန်ဟောမကလည်းလူတယောက်ကထပြေးတဲ့အချိန် တော့အထင်လွဲပြီပေါ့နေယောက်ျားတည်းရဟေးဟောမဟေးပလဲကုန်းခိုးတဲ့လူတွေးပြီးတွေးပြီးတွေးပြီးလိုက်ကြဟေးဝိုင်းကြဟေးရက်ကြဟေးအတင်းလိုက်ဖမ်းတာမိပါရော့မေးတာကနောက်မှရိုက်တာကအရင်နော်ရက်လိုက်တာဟဲ့ကောင်ပလဲကုန်းခိုးတဲ့ပေးဟဲ့ကောင်ပလဲကုန်းခိုးတဲ့ပေးခိုးရပါပစ္စည်းလည်းပြင်ရလည်းမဟုတ်ဘူးအတင်းရိုက်တောင်းဒီတော့တောသားကငါတေအောင်ရိုက်မှထင်တယ်ဝင်ခံလိုက်တာပဲကောင်းပါတယ်လေကျွန်တော်ခိုးမိပါတယ်ခင်ဗျာကျွန်တော်ခိုးမိပါတယ်ခင်ဗျာဇလဘန်းခေါ်တော့ရှင်ဘရင်ရှိခေါ်တော့ရှင်ဘရင်ကမင်းပလဲကုန်းခိုးတယ်ဆိုမှန်ပါဗျာခိုးမိပါတယ်ဗျာဘယ်မတော့ပလဲကုန်းကတထေးကြီးခိုးခန်းတာပြီတော့တထေးကြီးလက်ထဲကုနာရင်ပေးလိုက်ရပါတယ်ခင်ဗျာပေးလိုက်ရပါတယ်ခင်ဗျာကယောင်ကရန်းနဲ့ပြောကြတာကျောင်းအလန်းနဲ့ကယောင်ကရန်းနဲ့ပြောတာတတိယကြီးအခုခန်းတို့ခိုးရတာပါခင်ဗျာခိုးရတာပါဗျာခုနဒီမှာတတိယကြီးလက်ထဲပေးလိုက်ရပါတယ်ဟဲ့သွားသွားတတိယသွားခေါ်ကြမြို့တဲသွားတတိယသွားမင်းချင်းယောက်ျားတွေသွားဖမ်းခေါ်ခဲ့မင်းရှိရောက်တော့ရှင်ဘရင်ကမင်းကမေးတယ်ဟောဒီတောသားကြီးကပလဲကွန်ရတယ်ဆိုအခုခန်းတယ်ဆိုဝါလေကျောက်အလန်းအနေငါရိုက်မှတင်တယ်ငါအဖေရိုက်မှတင်တယ်ဝင်ခံလိုက်တာပဲသတ်သွားမိတယ်နဲ့မှန်ပါဗျာခိုးမိပါတယ်ခိုင်းမိပါတယ်ဗျာတောသားကိုကျွန်တော်မျိုးပလဲကုန်းအခုခိုင်းမိပါတယ်ခင်ဗျဘယ်မှာတော့ဒီပလဲကုန်းကမင်းဆရာပရောဟိတ်ကြီးအခုခိုင်းတာအခုခိုင်းလို့ခိုင်းရတာဖြစ်တဲ့ကြောင့်မင်းဆရာပရောဟိတ်ကြီးလက်ထက်ပေးလိုက်ရပါပြီခင်ဗျာကြောင်ကရန်နေစောက်ပြောကြတယ်နော်အဲ့ဒါနဲ့ဟောပရောဟိတ်ကြီးသွားခေါ်ခေါ်လာခဲ့ဘယ်လိုလဲပရဲပရဲကုန်းတတိယထံကပရဲကုန်းရတယ်ဆိုအခုခန်းတယ်ဆိုမင်းစီယာဘရောဟိတ်ကလည်းအင်းငါလည်းရိုက်မှထင်တယ်ဝန်ကန်လိုက်တာကောင်းပါတည်းမမခိုးမိပါတယ်ခိုင်းမိပါတယ်အခုခန်းမိပါတယ်ဘယ်မှာတော့ပရဲကုန်းမင်းကိုဖြောဖြင်းနေတဲ့ဆောင်းသမားကအခုခန်းလို့ခုနတည်းပဲဆောင်းသမားလက်ထက်ပေးလိုက်ရပါတယ်ကြောင်ကရန်ပြောကြတယ်ပါခေါ်လိုက်ဖမ်းကြည့်အောင်စောင်းသမားလို့တဲ့သွားစောင်းသမားဆွဲခေါ်လိုက်ကပြန်ပြန်ရှိရောက်ဟောဒီဆရာပရောဟိတ်တန်ကပလဲကွန်ရတယ်ဆိုအခုခန့်တယ်ဆိုဟောလည်းအင်းငါတေယုံရိုက်มาတင်တယ်ဝန်ခံလိုက်တာကောင်းပါတည်းခိုးမိပါတယ်ဗျာခိုးမိပါတယ်ခိုင်းမိပါတယ်ဗျာရလဲရပါတယ်ဗျာဘယ်မတော့တာပလဲကွန်ကအမျိုးသမီးတယောက်ကခိုးခန်းတာဖြစ်လို့အမျိုးသမီးတယောက်ရဲ့လက်ထက်ပေးလိုက်ပါပြီ။ကဲတော့ကြောင်းအမျိုးသမီးတော့ဖမ်းကြောင်းအဲ့ဒီအမျိုးသမီးရှာတွေ့ဖမ်းဆိုင်ပြင်းပြင်းထန်ခေါ်လာခဲ့ဟောဒီဆောင်သမားထံကဘလဲကွန်ရတယ်ဆိုဘလဲကွန်ခိုးခန်းတယ်ဆိုဟောတော့ဖြောင်းဖြောင်းပဲမရပါဘူးတဲ့အခိုးလည်းမခိုင်းပါဘူးတဲ့ဒီပြင်လည်းဘာမှမပြောတာဘူးဆိုတာရလည်းမရပါဘူးတဲ့အခိုးလည်းမခိုင်းမိပါဘူးတဲ့အဲ့ဒါနဲ့အဲ့ဒီ၅ယောက်ကိုစစ်ဆေးမင်းမြန်းနေတယ်မင်းရဝန်သွားလို့မိုးချုပ်သွားလို့အမတ်တေတာဝန်ရှိတဲ့ပုဂ္ဂိုလ်တွေလက်ထဲတရားခံ၅ယောက်ကိုအထပ်ခဲ့ပြီးတော့ရှင်မင်းကမြို့ထဲနန်းတော်ပြန်သွားအဲ့တော့လူ၅ယောက်မရှိမဆိုင်ဒုက္ခနှခမ်းကိုရောက်နေကြပြီပေါ့ဗျာကြုံမအမျိုးသမီးတယောက်တာဝန်မဲ့သွားတာနော်ကြည်ကျောင်းမအမျိုးသမီးတယောက်တာဝန်မဲ့အိတ်ငိုက်ပြီးတာဝန်မဲ့သွားတဲ့ကြောင့်ဟောမှမစီမစံလှုပ်ရှုပ်ကုန်ကြပြီလူငါးယောက်လည်းဒုက္ခနှခမ်းရောက်နေကြပြီအဲ့ဒီအချိန်မှာကုဏဘုရားအလောင်းမင်းတိုင်ပဲအမတ်ကြီးကအေးအေးဆေးဆေးနဲ့တွေးပြီးတော့ကြည့်တယ်တဲ့ဗျပညာနော်ဟုတ်တာပေါ့ပညာဆိုတာအခက်အခဲမှန်သမျှကိုဖြည့်ရှင်းဖို့ပဲပညာကိုရအောင်ယူထားကြတာပဲဗျပညာဆိုတာဘဝကဏ္ဍအခက်အခဲမှန်သမျှကိုအကုန်ဖြည့်ရှင်းပေးဖို့ရအောင်ထားရတာ။ဘောမှာအခက်အခဲကြုံနေရပြီ။အချက်အတက်ကြုံနေရပြီ။ပညာဝယ်မကယ်လို့ကတော့ဒုက္ခအကြီးကြီးရောက်ကြတော့မှပျောက်သွားတဲ့ပလဲကုန်လည်းရမှာမဟုတ်ဘူး။ဘယ်လုံးပညာရှိအမကြီးရဲ့အေးအေးရှိရှိနဲ့တွေးပြီးတော့ကြည့်တယ်။အော်မင်းဥယျာဉ်ထဲမှာပလဲကုန်ပျောက်တဲ့ အပြင်ဘက်မှာတရားခံလူကိုအပြင်ဘက်မှာဖမ်းတဲ့ပြင်ဘက်ကအပြင်ဘက်မှာလူ၅ယောက်တရားခံလို့ဖမ်းတဲ့မဆိုင်ဘူးနော်ဘုရားလုံးကဘုရားလုံးကမဆိုင်ဘူးနော်ပျောက်တာကတဏှာတရားခံဖမ်းတာကတဏှာဒီမင်းဥယင်ဆိုတဲ့ဥစ္စာကတကားပေါက်မှာအဆောင်အချက်တွေတင်းကျပ်နေအောင်ချထားတာအပြင်ဘက်ကလူကဝင်ခိုးလို့ဝင်ခိုးဖို့လဲဘလုံးမှမဖြစ်နိုင်တဲ့နေရာအတွင်းကလူခိုးတယ်ဆိုရင်လေဒီပစ္စည်းခိုးထွက်ပြီးတော့အပြင်ဘက်ထွက်ပြေးဖို့လဲဘလုံးမှမဖြစ်နိုင်တဲ့နေရာအဆောင်အချက်တွေတင်းကျပ်နေအောင်ချထားတဲ့နေရာအပြင်လူလဲဝင်လို့မရဘူးအတွင်းလူခိုးတယ်ဆိုလဲခိုးရပါပစ္စည်းကိုယူပြီးတော့ထွက်ပြေးဖို့လဲမလွယ်ဘူးဒီလူတွေဝန်ခံတယ်ဆိုတာလေကြောက်အားလန့်အားနဲ့ကြယောင်ကရမ်းနဲ့ဝန်ခံတာပဲဖြစ်နေတယ်ဝန်ခံတယ်လဲအမှန်လို့ယူလို့မရဘူးဥယျင်ထဲမှာမြောက်တရားလဲရှိတယ်နော်မြောက်မခိုးဘူးလို့လည်းမဆိုနိုင်ဘူးကြည်စမ်းပါပညာရှိရဲ့မျက်လုံးတော့ညာမျက်လုံးပဂရိမျက်လုံးကိုဖွင့်ကြည့်လိုက်တယ်လို့ကအတိအကျကြည့်တာနော်ကြည်စမ်းကြည်စမ်းကြည်စမ်းဒါကြောင့်အေးအေးဆေးဆေးတွေးကြည့်တာဥယျင်ထဲမှာမြောက်တရားလည်းရှိတယ်နော်မြောက်မခိုးဘူးလို့ကလည်းပြောလို့မရဘူးဒီပလဲကုန်းကဥယျင်ထဲမှာပဲရှိနေရမယ်ဘယ်ကောမှရောက်မှာမဟုတ်ဘူးအဲ့ဒါနဲ့ပါရဏတိမင်းထံသွားပြီးတော့ဥတင်ပါဘိမင်းတရားဒီအမှုကိုကျွန်တော်မျိုးအမှန်ပေါ်အောင်ဆောင်ရွက်ပေးရဆောင်ရွက်ပေးပါရစေဘုရားတရားခံ၅ယောက်ကျွန်တော်မျိုးလည်းထဲအပ်ပါကောင်းပြီပညာရှိအမတ်ကြီးကောင်းပြီကောင်းပြီကောင်းပြီအမှန်ပေါ်အောင်လုပ်ပေးပါဆိုတော့မြောက်ခိုးတာပဲဖြစ်ရမယ်မြောက်ခိုးတာပေါ်အောင်ပညာရှိကြီးရဆက်လုပ်တယ်လေဘာလို့လဲဆိုတော့ပလဲကုံအတုတွေခြီပတိကုံတွေပေါ့ခြီဘွားပတိကုံတွေအများကြီးအလုခိုင်းတာဝန်ရှိသူတွေကိုခေါ်ခေါ်ပြီးတော့မှအရင်ဆုံးရှင်ဘိယံတံတော်ဦးတင်ပြီးရင်ဘုရားတော်အပညာရှိအမတ်ကြီးကမြောက်ဒီဖက်ပေါ်သွားပြီးတော့အလုံးမခမ်းသေးဘူးအရင်ဆုံးကပေါ်အောင်လို့အမှန်ပေါ်အောင်လုပ်ပြီးတဲ့တရားခံ၅ယောက်ကိုမခိုးတာမှသိအောင်ပေါ်အောင်ပညာနဲ့လုပ်ပြီးတဲ့အဲ့ဒါနဲ့တာဝန်ရှိတဲ့တပည့်တွေကိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေခေါ်ကဲမင်းတို့ဒီကနေ့ညခုနတည်းဖမ်းထားတဲ့လူ၅ယောက်ကိုတဏှာထဲမှာဖမ်းချုပ်တာကြောင့်မင်းတို့ကညတဏှာကနေ6နာထောင်ကြ။ဘာတွေပြောတယ်လဲဆိုတာထောင်ကြ။သူတို့ပြောတယ်ညအကုန်မှတ်တာ။မင်းလည်းတော့ငါအကုန်တင်ပြပါ။ဒါဝန်ရှိတဲ့ပုဂ္ဂိုလ်လဲညရှိအမကြီးရဲ့စီမံတိုင်းပဲတဏှာတွေမှာပေါက်ပြီးတော့ဖန့်ချုပ်တာ။တဏှာက6နာထောင်ကြ။တထေးကတောသားကိုစပြောတယ်။ဟေးတောသားမင်းကငါပလဲကုန်ပေးရအောင်မင်းနဲ့ငါနဲ့ဘယ်တော့မှတွေ့ဘူးတာလဲပြောစမ်းဘယ်တော့မှပေးဘူးတာလဲပြောစမ်းတောသားကတောင်းတုံးပန်ပန်ပြားပြားတလေးပဲအာတထေမင်းကြီးတီးကံတော်မူပါခင်ဗျာခွန်လွတ်တော်မူပါခင်ဗျာကျွန်တော်ပလဲကုန်ခိုးတာမဟုတ်ပါဘူးခင်ဗျာပလဲကုန်မြင်တော့မမြင်ဘူးပါဘူးခင်ဗျာကျောက်အားလာကြောင်ကနန်းနဲ့ကိုယ်အပြည့်လွတ်ရင်ပြီးရောဆိုပြီးတော့သောကနေပြောမိတာပါခင်ဗျာမစင်မချင်းပြောမိတာပါခွန်းလို့သီးခံတော်မူပါခင်ဗျာတောင်းပန်ကြဒီတောင်းပန်တဲ့အတန်ကြတော့ဆရာဘုရားကြီးကတထေးကိုလှမ်းဆူလိုက်ဟဲ့တထေးမင်းကမှပလဲကုန်းမရပဲမင်းကမှပလဲကုန်းကခိုးမခံပဲနဲ့ဘယ်နဲ့ငါလွှဲချတာလဲဟဲ့အာသီးခံခွန်းလို့တော်မူပါဆရာဘုရားကြီးကျွန်တော်လဲကြောက်အားလန့်အားနဲ့ကြောင်ကရမ်းနဲ့ထင်တာပြောမိတာပါအဲ့ဒါနဲ့အပြန်ပြန်လာလာတောင်းပန်သွားလဲကြတာအမျိုးသမီးကြီးရောက်သွားတယ်အဲ့ဒါဒီကုန်းမှတ်တာမနဲ့လဲတော့ဘုရားလုံးတာကုန်းတင်ပြရဘုရားလုံးကဆုံးဖြတ်တယ်ဟုတ်ပြီဟုတ်ပြီဒီလေးဒီလူ၅ယောက်မခိုးတာမှန်ပြီပြေးကြသွားပြီမြောက်ခိုးတာပဲဖြစ်ရမယ်မြောက်ခိုးတာပေါ်အောင်နဲ့ငါလှုပ်တော့မယ်ဆိုပြီးတော့ချီပလဲကုန်းအတူတွေအများကြီးအလုတ်ခိုင်းတာဝန်ရှိသူတွေကိုခေါ်ကဲသွားကြဥယျံထဲဟောဒီပလဲကုန်းအတုတွေခြေပလီခြေပတဲ့ပလဲကုန်းတွေခြေဘွားပတိကုန်းတွေယူသွားကြတွေ့တဲ့မြောက်တွေရသလောက်ဖမ်းกว่าဖမ်းပြီးတဲ့မြောက်ရဲ့လေဘင်းမှာဟောဒီပတိကုန်းတွေစွတ်ပေးကြတန်းกว่า ပိုင်နေကြလို့ပေါ့အဲ့ဒါဆိုရင်ဟောပလဲကုန်းအစစ်ကိုခိုးထားတဲ့မြောင်းမကအပြိုင်အဆိုင်စိတ်နဲ့ငါကမင်းတို့တဲ့ตาတယ်ဆိုပြီးတော့သူကပလဲကုန်းထုတ်ပြီးတော့လေပင်ဆွပြလိမ့်မယ်ကွအဲ့ဒီကမင်းတို့ကဖမ်းယူရုံပဲဟဲ့ပလဲကုန်းဆွဲယူရုံပဲအဲ့လိုလုပ်ကြစမ်းဒါဝန်ရှိသူတို့လဲရှိဘပလီကုန်းရှိဘပလဲကုန်းနေပတိကုန်းအတုတွေအများကြီးလောက်ကိုရင်တဲ့ဝင်းမြောက်တရားတော့ဖမ်းဖမ်းပြီးတဲ့မြောက်လေပင်မှာရှိဘပတိကုန်းပလဲကုန်းအတုတွေကိုဆော့ပေးပလဲကုန်းနေအတုတွေကိုလေပင်ဆော့ပြီးတော့မြောက်တရားစီဆိုးလိမ့်မယ်အောင်းမေတော့အောင်းမဲ့စိတ်မဆိုးဘူးတဲ့ဗျာငါလာတဲ့အေးငါလာတဲ့ငါလာတဲ့နေကြွကြွဆိုပါလားခုံပေါက်ပြီးလွှတ်တခါလဲငါလှတယ်ငါလှတယ်နဲ့ပြင်နေကြမြောက်တရားပြိုင်ညဆိုင်ညကြွားကြတော့ဟောပလဲကုန်းအစီခိုးထားတဲ့မြောင်းမကြီးကအားကြမခံဘောဟေးနင်တို့ဟာတရားအတုတွေဟေးငါမှအစီရှိတယ်ကွာဘာမှလဲဒီကောင်းထဲမှာထိုးဝက်ထားတဲ့ပလဲကုန်းကိုထိုးယူသူလည်းပင်ဆော့ပြီးကြွားတော့တာပေါ့ဗျာခုံပေါက်ပြီးလွှတ်နင်တို့ဟာအတုတွေဟေးနင်တဲ့ငါကလှတွေဟေးငါမှာအစီရှိတွေဟေးခုံပေါက်ပြေးလွှားနေတော့လူတရားကြည့်နေကြတာမြင်သွားပြီဟာဟောမဟောမဟောမပရိကုံကိုတဲ့နှုတ်ကြည့်တွေးပြီးတွေးပြီးတွေးပြီးတွေးပြီးအဲလိုက်ကြဟေးဝိညာဉ်ဟေးရက်ကြဟေးဖမ်းကြဟေးဇိုက်ဖမ်းတာမိသွားတယ်လက်ပြန်ဆော့ထားတဲ့ပရိကုံကြွယ်ယူစီကြောပြီးတော့ဘုရားလုံးအမတ်ကြီးတန်သွားပြေးတယ်အတ်ဘလာကောဘုရားကောဘုရားလောင်းအမတ်ကြီးကလည်းပလဲကုန်းယူရှင်ပြန်တန်သွားဆက်တာဘုရင်မင်းတရားပျောက်တဲ့ပလဲကုန်းတွေးကြပါပြီဘုရားခိုးလူငါးယောက်ခိုးတာမဟုတ်ပါဘူးဘုရားဥယျင်တဲကမြောက်ခိုးတာပါဘုရားရပြပါပြီဘုရားရှင်ဘုရားလည်းဝမ်းသာလိုက်တာပေါ့ပညာရှိကြီးရဲ့ပညာအလင်းရောင်เนาะအဲ့ဒါပညာရှိကြီးရဲ့ပညာအရင်းရောင်သာဝင်မပူလို့ရတော့ဗျာပျောက်တဲ့ပလဲကုန်းပြန်ရဖို့လည်းမလွယ်ပါဘူးဗျာဟောမမစီမစလူ9ယောက်လည်းဒုက္ခရောက်တော့မယ်အသက်ခံရတော့မယ်ဒီပညာသာဝင်မကယ်လို့ရတော့ဟောမအသက်ခံရတော့မယ်ပျောက်တဲ့ပလဲကုန်းရဖို့လည်းမလွယ်တော့ဘူးပညာအရင်းရောင်ဝင်ကူပေလို့သာပျောက်သွားတဲ့ပလဲကုန်းလည်းနိမလမရှာလိုက်တာတွေ့သွားတယ်မရှိမဆိုင်ဒုက္ခရောက်တော့မယ်လူငါရောက်ကိုလည်းလွတ်ပေးလိုက်ရတယ်အဲ့ဒါကေယောင်ကရဏတတိလည်းမထားဘူးပညာလည်းရောက်လည်းမရှိဘူးကေယောင်ကရဏနဲ့ပြည့်လွှာအေးအေးရှိရှိစဉ်းစားဖို့သူတို့မှအချင်းလည်းမရဘူးလေညာကေယောင်ကရဏနဲ့ပြည့်လွှာနေကြတာပညာလည်းရောက်မရှိရင်အဲ့လိုပါပဲကေယောင်ကရဏနဲ့ပဲချင်းကုန်နေကြတာပါပဲညာတရားဝတတိမသွင်းပညာကင်းကအလင်းမဆောင်ရောင်တောင်တောင်အောင်မောင်းထဲမှာရန်တက်သည်တတိဝသွင်းပညာရှင်ကဘဝကိုဆောင်အလင်းရောင်မြင့်ကောင်းအေးချမ်းသည်အပုကင်းစဉ်အမှန်မြင်ဆိုင်အတုတက်သည်တတိလွတ်လွတ်အတိညာမောင်းနေတော့ခရောင်းကရမ်းနေပဲဒုက္ခရောက်တတ်ပါလေမတူးဆိုတဲ့လူတယောက်လည်းရှိတယ်ဗျတော်ရကတော်သားတယောက်မြို့မှာဈေးဝယ်ဖို့ပိုက်ဆံ30သိန်းလွယ်ထဲပြီးတော့မှမြို့ကိုသွားတယ်လမ်းမှာရန်သူတွေးရင်ခုခံဖို့ဓမ္မတစ်ချောင်းဓမ္မတစ်ချောင်းကိုလည်းထက်နေအောင်တွေးပြီးတော့ခါမှာချက်ပါတယ်ဓမ္မကအဲ့အိမ်မပါဘူးအယိုးဘက်ကချက်ပြီးတော့သွားဒေါ်လန်ကြီးသွားတော့လမ်းတကွေရောက်တော့လူဆိုးတယောက်နဲ့တွေ့လူစုလက်ထက်မှာဝရင်တောက်ကြိုင်တာဘတို့မှာကခါမှာဓာတ်ချက်ထားတယ်ခါမှာဓာတ်တစ်ချောင်းထက်တရားဖေးထားတယ်ဓာတ်တစ်ချောင်းချက်ထားတယ်လူစုကငတူးကိုမြင်တော့ဗိုက်ဆံပါလိုက်မယ်ဆိုသူကတိမှာပေါ့ဗျာထင်မှာပေါ့ဗျာဧကောင်ဧကောင်ရက်ရက်ရက်ရက်ပါရာပေးပါရာပေးဘာလို့ပါရာပေးရမှာလဲမင်းပေးဖို့ယူခဲ့တာလည်းမဟုတ်ပေးမှလည်းပေးဘူးလားပြောမပေးနိုင်ဘူးလေမင်းပေးဖို့ယူခဲ့တာမဟုတ်ဘူးဟောဒီမှာဒုတ်နေရလားဟာဒုတ်တုံးမဒုတ်တော့ကွာငါမပေးနိုင်ဘူးတရားတော်ကဒုတ်နေရိုက်မလို့လို့တော့ငါတူကခါမှချက်ထားတဲ့ဓာတ်ကိုမေ့နေတယ်ဗျာလက်သေးနေခုခံနေတော့လက်သေးနေထိုးမလို့နေတာ မင်းတို့ကငါမကြောက်ဘူးကွာငါလက်သေးနေထိုးမယ်လက်သေးနေထိုးတယ်ခါမှချက်ထားတဲ့ဓာတ်ကိုမေ့နေတာဟောခါမှချက်ထားတဲ့ဓာတ်ကိုချွတ်ယူပြီးတော့ဟောမှကွာမင်းဓာတ်မြင်ရလားမခုတ်ဖြစ်ရင်တော့မှဓာတ်ကသူ့ရဲ့ဝရင်တုတ်တွေကအာသာရာကိုဟောကပြေးမှာပါဗျတောင်းတောင်းပါမနဲ့လုံးမှာပါဗျပြေးမှာပါဗျခါမှချက်ထားတဲ့ဓာတ်ကိုမေ့ပြီးတော့မှလက်သေးနဲ့ခုတ်ခါနေတယ်ဗျာအဲ့တော့ရန်သူကစိတ်မရှိတော့ဘူးဝရင်တုံးနဲ့ခေါင်းကိုတအားရိုက်ချလိုက်တအားရိုက်ချလိုက်တော့ခေါင်းကွဲသွေးတွေထွက်တောင်းလုံးပက်လက်လဲလဲတာမှပက်လက်ကြီးလဲသွားတယ်ပက်လက်ကြီးလဲသွားတော့အိတ်ထဲမှာပါတဲ့ပိုက်ဆံဆဲသိမ့်လဲလူစုကဆွဲယူသွားပြီလက်မှာပါတဲ့လက်ပတ်နိုင်လဲဖြုတ်သွားပြီတောင်းလုံးပက်လက်လဲတော့မတူးကခါမှချက်ထားတဲ့ဓမ္မကြီးပါမောင်းအဲ့ဒီကမှသိတာလေဗျဟာငါခါမှဓမ္မကြီးပါပါလားနောက်ကျသွားတယ်ဘာပြောကောင်းမလဲဓမ္မကအိမ်လည်းမပါဘူးဝတ်ထားတဲ့အင်းကြီးကဆက်ချက်အင်းကြီးဒါကြတဲ့ခါမှကြောမှရှာလိုက်တဲ့ဓာဗျာသွေးရရတန်ရရမတူးမလောက်လာသွားတယ်လေတတိတစ်ချက်လွတ်သွားတာနော်အဲ့ဒါလက်နဲ့ကြည့်ပါရသားနေဗျာအဲ့ဒါကိုမေးပြီးတော့နေလိုက်တာဟောမှာဝိညာဉ်တုံးနဲ့သူ့ကိုချင်းချောက်တယ်သူကလက်သေးနေခုတ်ခံတယ်ဟောကဝိညာဉ်တုံးနဲ့ရိုက်ချလိုက်တယ်ကောင်းကွဲပြီးလဲသွားတယ်အဲ့ဒါမှပြက်လက်ကြည့်လဲတော့ခါမှချက်ထားတဲ့ဒါကဒုက္ခရှာတော့တာပေါ့ကြိုးရှာတော့တာပေါ့ဗာရဲပိုက်ဆံလဲအလူခံရအယူခံရအရလဲခံရဇန်တူကိုခုတ်ခံမှုယူခဲ့တဲ့ဓမ္မကြီးကသူ့ကိုကြိုးရှာလောကမှာလည်းအဲ့လိုပဲဖြစ်တတ်ပါရဲ့ဗျာတတိပြောက်ဉာဏ်အလဲရောင်ပြောက်မယ်ဆိုရင်ကိုရှာထားတဲ့ချမ်းသာအောင်ချမ်းသာဖို့ရှာထားတဲ့ပိုက်ဆံကြောင့်လည်းဒုက္ခရောက်တတ်တယ်ချမ်းသာဖို့အတွက်ရည်ရွယ်ခြင်းနဲ့ရှာထားတဲ့ပစ္စည်းကြောင့်လည်းပဲဒုက္ခရောက်တတ်တယ်အရှိတေကြောင့်ဒုက္ခရောက်တတ်တယ်တတိကင်းလွတ်လို့ရှိရင်ဉာဏ်အလဲရောင်ပြောက်ပြီးတော့အရှိကြောင့်ပဲဒုက္ခရောက်တတ်ပါတယ်အဲ့ဒီအကြောင်းအရာပြောတာပါဗျာဒါလေးလေလိုက်ဆိုကြမယ်တတိမသွင်းပညာကင်ကအလင်းမဆောင်ရောင်တောင်တောင်အမောင်ထဲမှာရန်တတ်သည်တတိကိုသွင်းပညာရှင်ကဘဝကိုဆောင်အလင်းရောင်မြင့်ကောင်အေးချမ်းသည်အပူကင်းစင်အမှန်မြင်စွန့်အင်တုတ်တတ်သည်သတိမသွင်းပညာကင်းကအလင်းမဆောင်ရောင်တောင်တောင်အမောင်ထဲမှာရန်တတ်သည်သတိကိုသွင်းပညာရှင်ကဘဝကိုဆောင်အလင်းရောင်မြင့်ကောင်အေးချမ်းသည်အပူကင်းစင်အမှန်မြင်စွန့်အင်တုတ်တတ်သည်အယောင်ပညာအလင်းရောင်ရမှရရမယ်အဲ့ဒီအကြောင်းအရာလိုပဲမိမိတို့မှာလေမောဟဆိုတဲ့အဝိဇ္ဇာကအိမ်ငယ်နေတဲ့အမျိုးသမီးနဲ့တူတယ်။ဘောဟကအိမ်ငယ်နေတဲ့အမျိုးသမီးနဲ့တူတယ်။အမြင်ကန်းတယ်။မေလျော်တယ်။ပောစပမာဒကြောင့်လို့မောဟအမှောင်ပေါ်လာ။မောဟဆိုတဲ့အမှောင်ကအိမ်ငယ်နေတဲ့အမျိုးသမီးနဲ့တူတယ်။ကျော်မအမျိုးသမီးနဲ့တူတယ်။ဒိဋ္ဌိဆိုတဲ့တရားကမောဟကအမှန်မသိတော့ကယံကရနဲ့လှုပ်ခနဲ့អော်လိုက်တယ်။တရားခံမသိလို့អော်လိုက်တယ်မျိုးသမီးရဲ့អော်တန်နဲ့တူတယ်။ဒိဋ္ဌိပါអော်လဲ။ခန္ဓာ၅ပါးကိုခန္ဓာလို့မမြင်ဘူးဗျာ။ငါကောင်၊သူကောင်၊အတ္တကောင်လို့အကောင်လို့မြင်တယ်။ရုပ်တရားနံတရားကိုဘာမှမသိ။မသိတော့ဒိဋ္ဌိကယံကရနဲ့ထអော်လိုက်တယ်။ငါကောင်၊သူကောင်၊အတ္တကောင်လို့អော်လိုက်တော့ပေါ်လိုက်တော့တဏှာဆိုတဲ့လောဘကဟေးအကောင်ဆိုရင်ငါဟာကွာငါဟာကွာဆိုပြီးတော့ခန္ဓာ၅ပါးကိုငါဟာငါဟာနဲ့ဖန်ချုပ်ပါရော တဏှာဖန်းချုပ်ခံရလို့တတန်တရားလုံးဒုက္ခရောက်ခဲ့ကြတာမလားဗျလောဘရဲ့ဒိဋ္ဌိရဲ့မောဟရဲ့ဒီသုံးပါးကအောက်ဆက်တရားတွေဘို့ဗျအောက်ဆက်တရားဒီသုံးပါးမှာမောဟဆိုတဲ့တရားကအိမ်ငန်နေတဲ့မျိုးသမီးနဲ့တူတယ်ဒိဋ္ဌိဆိုတဲ့တရားကအမှန်မသိတော့ခန္ဓာ၅ပါးကိုခန္ဓာလို့မမြင်ရုပ်နာလို့လည်းမမြင်ဘာကောင်သူကောင်အတ္တကောင်အကောင်လို့မြင်နေတယ်အကောင်လို့မြင်နေတော့အထင်လွဲနေတော့တဏှာပြလောဘကငါဟာနဲ့ဖန်းချုပ်တယ်ခုနတရားခံ၅ယောက်ကိုကယံကရံနဲ့ဖန်းချုပ်တာနဲ့တူတယ်ပြညာအလဲရောက်မရှိရဲ့အဲ့လိုပဲတန်တရားခီးဟာသွားနေရမှာပဲအဲ့လိုဆိုတော့တရားနာလို့တရားလေ့လာလို့အတိပညာရလာတဲ့အခါမှာခုနဘုရားလောင်းပညာရှိကြီးရဲ့ပညာလင်းရောင်လို့ပေါ့ခုနဘုရားလောင်းပညာရှိကြီးရဲ့ပညာလင်းရောင်ကြောင့်ပဲကြောက်တာလဲရတယ်ဒုက္ခရောက်တော့မဲ့ဆဲဆဲတအတခံရတော့မဲ့ဆဲဆဲလူငါရောက်လဲဒုက္ခလွတ်သွားတယ်ပညာကယ်လိုက်တာပါပညာကဝင်ကယ်လိုက်တာဒါကြောင့်လောကစကားရှိတယ်မလားပညာမဲ့တဲ့ပုဂ္ဂိုလ်တွေကြည်ကြည်တာတဲ့ပညာရှိတဲ့ပုဂ္ဂိုလ်တွေအေးအေးရှိရှိတွေးကြည်တာကမှန်တယ်ဒါပြောတာပညာမဲ့တဲ့ပုဂ္ဂိုလ်တွေကယံကရံနဲ့ကြည်ကြည်တာတဲ့ပညာရှိတဲ့ပုဂ္ဂိုလ်တွေအေးအေးရှိရှိနဲ့တွေးကြည်တာကမှန်တယ်တရားနာတာလည်းအဲ့ဒါပဲမို့လားကိုယ်ကံအကြောင်းကိုအေးအေးရှိရှိတွေးပြီးတော့ယူတတ်ဖို့ကိုယ်ခန္ဓာအကြောင်းကိုအေးအေးရှိရှိတွေးပြီးတော့ကြည်တတ်ဖို့သုံးသပ်တတ်ဖို့ကိုယ်ဘဝအကြောင်းကိုအေးအေးရှိရှိတွေးပြီးတော့ကြည်တတ်ဖို့ဟုတ်တယ်အတ္တိဝရိယဆိုတာသမာဓိကိုဖော်တာလေအေးအေးရှိရှိပဲလောက်တယ်အေးအေးရှိရှိပဲနန်းချင်စဉ်းစားတယ်လောက်ဆရာရှိတဲ့အေးအေးရှိရှိအေးရှိအေးအေးရှိရှိနဲ့အေးဆက်ဆက်ကဒိဗ္ဗံတူပါဘူးဗျအေးအေးရှိရှိဆိုတာအပူမပါတာပြောတာပါဗျအေးဆက်ဆက်ကပေါ့ဆတာပြောတာပါဗျဒါကြောင့်အေးအေးရှိရှိနဲ့တွေးတတ်အောင်လို့တရားအတိယူကြတာအေးအေးရှိရှိတွေးတာမှနေ့စဉ်ရပိုင်ခွင့်ကုသိုလ်တွေကမလွတ်တန်းရအောင်ယူနိုင်ပါဗျာဒါကြောင့်အဲ့လိုမောဟကအိမ်ငယ်နေတဲ့တဘောနဲ့အမှန်မသိတော့ဒိဋ္ဌိကကယံကရနဲ့အကောင်အနေနဲ့ဩဩတော့တကယ်ရှိတယ်မှပြီးတော့တဏှာဆိုတဲ့လောဘကငါဟာနဲ့ခန္ဓာ၅ပါးကိုဖန်းချုပ်ပြီးတော့ဒုက္ခမျိုးစုံဒုက္ခတွေရက်လိုက်တာမျိုးရက်လိုက်တာခန္ဓာ၅ပါးရောက်လိုက်ရတဲ့ဒုက္ခရောက်လိုက်ရတဲ့ဒုက္ခအဲ့ဒီတော့တရားနာကြလေလောက်ဝင်ရတဲ့ပုဂ္ဂိုလ်တွေတရားအတိရတဲ့ပုဂ္ဂိုလ်တွေနာတိတဲ့တွေးတိတဲ့ပွားတိတဲ့အတိသုံးမျိုးနာကြလေလောက်တိတဲ့အတိအရာဝအခြေခံမျိုးစဉ်းစားတွေးခေါ်တဲ့အတွေးအသည့်လက်တွေ့တတိဝရိယအရင်ခံပြီးတော့ဖြည့်ကျင်ကြိုးစားလို့ဉာဏ်ပွင့်လာလို့ရလာတဲ့ပွားသည့်နာသည့်တွေးသည့်ပွားသည့်အသည့်အဆင့်ဆင့်ရလာတဲ့ဉာဏ်ကြီးပုဂ္ဂိုလ်ကလည်းစဉ်းစားရပြီလေခန္ဓာ၅ပါးကိုတဏှာစတဲ့လောဘကငါဟာနဲ့ဖန်းချုပ်တာတော့ဖြင့်မဆိုင်ဘူးနော်ဟောပညာစဉ်းစားရနော်အေးအေးစီစီစဉ်းစားခန္ဓာ၅ပါးကိုငါဟာနေဖန်းချုပ်တာတော့ပြင်မဆိုင်ဘူးငါဟာဆိုမအိုးတဲ့ပြောရင်နားထောင်ရမှာနော်ဟိုလည်းမအိုးခြင်းပဲနဲ့အိုနေရတယ်ဆိုတော့ငါဟာမဟုတ်တာသိကြပြီဒါဉာဏ်ရှိတဲ့ပုဂ္ဂိုလ်ဆုံးဖြတ်နိုင်သွားပြီငါဟာသာဆိုရင်မနာနဲ့ပြောရင်နားထောင်ရမှာခုတို့နားလည်းမနာခြင်းဘူးနားရတယ်ဆိုရင်ငါဟာမဟုတ်လို့ဖြစ်ရမယ်ငါဟာဆိုမသေးနဲ့ပြောရင်နာတောင်ရမှာမပြတ်ပါနဲ့ပြောရင်နာတောင်ရမှာပြလဲမပြတ်ခြင်းပဲနဲ့ပြည့်ရသေးလဲမသေးခြင်းပဲနဲ့သေးရအဲ့ဒါကလေးကငါဟာမဟုတ်တာသေးကြပြီဟာဆုံးဖြတ်နိုင်သွားပြီဝိပဿနာအတိလောက်ရောက်ရင်တောင်ပါဗျာတဏှာကခန္ဓာကိုလှုပ်ပေးရပါလေဗျာခန္ဓာကိုဖန်ချုပ်ထားတဲ့ခန္ဓာကိုလှုပ်ပေးရတယ်ဗျာအစဉ်စဉ်ဝိပဿနာဉာဏ်နဲ့ယင်မဉ္ဇဉ်ဘုံဉာဏ်နောက်ပဲဆုံးအရဟတဖို့ရောက်ရင်တော့ခန္ဓာ၅ပါးတဏှာကလုံးဝလွတ်ပြေးလိုက်ရပါလေညာဟုတ်တယ်ဒုက္ခလွတ်ဖို့ကလည်းအမှန်တည်းတဲ့ပညာလိုတယ်လေအဲ့ဒါရအောင်လို့မှကိုယ်ခန္ဓာဟာဖန်ထားရမယ်ခန္ဓာမဟုတ်ဘူးထမ်းထားရမယ်ခန္ဓာလည်းမဟုတ်ဘူးစွန့်အားပြရမယ်ခန္ဓာကိုယ်ခန္ဓာထဲမှာ ဗုဒ္ဓသာသနာနဲ့ဆက်သွယ်နေတာဆိုတော့အကောင်းဆုံးဖြစ်တဲ့တရားဆောင်အားတွေလည်းရှိတယ်။အဆိုးဆုံးတွေလည်းဒီခန္ဓာမှာရှိတယ်။ဒုက္ခအဆိုးကိလေသာအဆိုးဆိုတဲ့အဆိုးနှစ်ခုဒုက္ခကရှောင်တင်းလို့မရကိလေသာကရှောင်တင်းလို့ရတယ်ရှောင်တင်းလို့ရတဲ့ကိလေသာနဲ့ရှောင်တင်းလို့မရတဲ့ဒုက္ခအပေါ်မှာဉာဏ်နဲ့အနိုင်ယူအဲ့ဒါကိုတရားကျင့်တယ်လို့ခေါ်ပါတယ်ဗျတရားအားထုတ်တယ်တရားကျင့်ကြံအားထုတ်တယ်တရားအလုပ်လုပ်တယ်ဆိုတော့အဲ့ဒါကိုခေါ်တာပါဗျရှောင်တင်းလို့ရတဲ့ကိလေသာနဲ့ရှောင်တင်းလို့မရတဲ့ဒုက္ခအပေါ်မှာဉာဏ်နဲ့အနိုင်ယူမပယ်နိုင်သေးတော့ရှိတဲ့အပေါ်မှာအနိုင်ယူနိုင်အောင်ကြိုးစားနေရတာပဲဗျာအဲ့ဒါဘုရားတရားအလုံးအဲ့ညာအလဲရောက်ရသွားရဲ့မောင်တဲမှာတဏှာကခန္ဓာငါးပါးဖန်ထားတာလွတ်ပေးရပါတယ်အရဟတဘုံများရောက်ရင်တော့လောဘလွတ်လိုက်ရပါတယ်ဒါကြောင့်မောဟအကံဒိဋ္ဌိယံအဖန်လောဘပါမောဟကကံနေအိမ်ငယ်နေတယ်ကံဆိုတာအမှန်မသိတာကိုပြောတာကိုယ်ခန္ဓာမှာရှိတာဒီရပိုင်ခွင့်လည်းဘာမှမသိဒုက္ခအရှိလို့လည်းဘာမှမသိအမှန်မသိဒါကြောင့်မောဟအကံဒိဋ္ဌိယံဒိဋ္ဌိကကံတော့လည်းယံတော့မှာပေါ့ဗျာလောကမျက်စိမမြင်တဲ့ပုဂ္ဂိုလ်များအတွဲမရှိအထုမရှိသူအတူပြတ်ဆန်းကြည့်ပါလားတောတောတောင်တောတောတော်မှာမဟုတ်လားမောဟကကံပြလိုက်တော့ဒိဋ္ဌိကယံတော့တာပေါ့ငါကောင်သူကောင်လေးနဲ့အကောင်လေးနဲ့ယံတယ်ဒီအကောင်ဆဲတွေကြောင့်လည်းပူနေရတာမဟုတ်လားဗျာမောဟအကံဒိဋ္ဌိယံအဖန်လောဘပါလောဘဆိုတဲ့တဏှာကအဖန်သမားခုနတုန်းကကြောင်ကရနဲ့ဖန်တယ်လို့ပေါ့ခန္ဓာငါးပါးကိုကြောင်ကရနဲ့ဖန်ချုပ်တာဖန်ချုပ်ပြီးဒုက္ခမျိုးစုံတွေရိုက်တာမောဟအကံဒိဋ္ဌိယံအဖန်လောဘပါဘာမှမသိနာလာဤအကြည်မားကဆင်းရဲပါအကြည်မားကကြောက်စရာဘာမှမသိနာလဤကိုယ်အရှိလေးကိုမှဘာမှသိခွင့်မရကိုရှာထားတဲ့ပစ္စည်းတွေအရှိလေးကိုမှဘာမှသိခွင့်မရဒါဆိုရင်တော့နာရပဲအမှားတိကကြောက်เสียအမှားတွေတည်သွားရင်မလုပ်တဲ့နဲ့လည်းလုပ်တော့မှာပဲလုပ်တဲ့နဲ့လည်းချောချောကုန်တော့မှာပဲပြီးတော့ဒုက္ခဟာလွတ်ကျင်တာပဲရှိတယ်လွတ်မှာလည်းမဟုတ်ဘူးတဲ့အမှန်တိပါပဲလွတ်ကျမယ်ပါမမတိနာလာဤအကြည်မကကြောက်เสียတတိကိုသွင်းပညာရှင်ကဘဝကိုဆောင်အလင်းရောင်မြင့်ကောင်းဤချမ်းပါဒါကြောင့်အဲ့လိုနားလည်လို့ခု38အောက်လမိသားစုဒီဗုဒ္ဓဝိဟာရဓမ္မယုံမိသားစုပြိတ္တပေါင်းသူတော်ကောင်းနေဓမ္မသဘင်ပွဲဆင်ထွဲပြီးတော့ကိုယ်တည်းလည်းပညာအလင်းရောင်လေးဖြစ်ပြီးသားတွေတိုးအောင်ပေါ့ဗျာမဖြစ်သေးတာတွေဖြစ်အောင်ပေါ့ဗျာအများအတွက်လည်းမဖြစ်သေးတာဖြစ်အောင်ပေါ့ဗျာဖြစ်ပြီးသားတွေတိုးအောင်ပေါ့ဗျာဘဝကိုအသုံးချတယ်ကတည်းကလည်းအခုသွားနေတာမဟုတ်လို့ဗျာအတိလေးလည်းဥသွားရင်လည်းဥသလောက်ပဲကိုယ်ခန္ဓာမှာလည်းရပိုင်ခွင့်တယ်လည်းဥအောင်ရကြမှာပါဗျာဒီခန္ဓာမှာအကောင်းဆုံးဖြစ်တဲ့တရားကလည်းရနိုင်တယ်ဗျာကုသိုလ်တရားဟာခန္ဓာထဲကထုတ်ရတာဗျာသာသနာဆိုတာကမျိုးစနစ်ကိုပြတာတည်းရှိတာအဲ့ဒီဆုံးအထုတ်တာလည်းနေတန်းထုတ်ရမှာဘာဖြစ်လို့လဲဆိုတော့မိမိတို့ခန္ဓာကြီးကနေစားနဲ့ငါထားတဲ့နေစားလောက်သမားဖြစ်နေတယ်ဆိုတာလေးလည်းသတိပြုဖို့ပါမိမိတို့ခန္ဓာကနေစားနဲ့ငါထားတဲ့နေစားလောက်သမားခန္ဓာကြီးကိုစရက်ကမ်းလမ်းကြည့်ပါလားခန္ဓာရဲ့ဒလကိုတခါတာစားပါတော့ဟဲ့ဒလတခါစားရရင်ကျင်တတ်ပါအခုမကြလဲတတ်တာအလုံးလုံးဆိုလည်းများများရကုသိုလ်လုပ်ခြင်းလည်းများများရပေါ့ခန္ဓာကပပံပြောမလဲကျွန်တော်လက္ခဏာမဟုတ်ဘူးခင်ဗျာကျွန်တော်နေစာရှင်းနေရသူဖြစ်လေးရလဲလက္ခဏာမဟုတ်တဲ့သူကျုပ်ကဒလတခါလက္ခဏာထုတ်ပေးလို့မဖြစ်ဘူးခင်ဗျာကျုပ်ကနေစာတနေ့နှစ်ခါစားနဲ့ငားတာခင်ဗျာတနေ့ဝနှစ်ခါစားနဲ့ငားတဲ့နေစာအလုပ်သမားပါခင်ဗျာတနေ့နှစ်ခါအနည်းဆုံးကျွေးပါတဲ့ဒါဆိုရင်ညာလဲရောင်ကြီးတွန်းတဲ့ပုဂ္ဂိုလ်ကလည်းဟာမင်းကိုနေစာကတနေ့နှစ်ခါပေးရတယ်ဆိုရင်နှစ်ခါနဲ့တန်အောင်မင်းစီရလဲကောင်းပြီဆိုတဲ့အကောင်းဒီဝငါနေ့စဉ်ရအောင်ထုတ်မှပဲဖြစ်တော်မယ်ဟိရပါတယ်ခင်ဗျာခင်ဗျားကညံနေတာထုတ်ပါချို့အကုန်ပေးပါမယ်တဲ့ခန္ဓာကြီးကထုတ်ပုံနေ့စဉ်ကခုနတရားအတိညာရအောင်လုပ်ဖို့ဟာအရေးကြီးဆုံးပဲအဲရောက်နေစားနဲ့မှားထားတဲ့ခန္ဓာကြီးနေစားခါနဲ့တန်အောင်ဘဝအနှစ်တည်းနေ့စဉ်မြန်မြန်ရအောင်လဲထုတ်ယူဖို့လိုမယ်လေ ဒါကြောင့်တရက်ကိုတသက်လောက်တံပိုးထားပါမနေ့အေရထားရင်ဘဝတက်ကလေးတစ်ခုစပြီးတော့သဘောထားညာအေရဝင်တော့မယ်ဆိုရင်အသေးလေးတစ်ခုတော့ငါသေးရပြန်တော့မယ်တော့ညာနေပုံပုံလင်းလင်းကြည့်အသေးလေးဒီကအနိကုသို့ဆုံးမဆုံးစစ်စစ်မဆုံးရင်မအိနေလေအင်ဟုခံဘေးရပင်ထားတာကုသို့အချိန်မရလို့ပင်ထားတာပဲခန္ဓာတည်းရရပိုင်ခွင့်ကိုတော့နိဗ္ဗာန်အောင်ထောက်ရမယ်နေကောငါနှခါတွေးထားတာဟေးခန္ဓာကြီးမင်းစီရရပိုင်ခွင့်မှာမရရင်ငါမိတ်ဘူးဟေးမဖြစ်ဘူးကွာကုတ္တမဆုံးမဲနဲ့အေးရငါငါဟာမှာလူလို့ပြောရမှာတော့ရှက်စရာကြီးဟဲ့လူရဲ့နောက်ပိတ်ဆုံးရလက်ကဒါပဲရှိတာအဲ့လိုအတိလေးနဲ့ထုံနိုင်ပေါ်လို့တရားဒါလေးလေးလိုက်ဆိုကြမယ်မောဟအကံမောဟအကံဒိဋ္ဌိယံအဖန်လောဘပါပါမမတိနာလဤအကြည်မကကြောက်เสียရာသတိကိုသွင်းပညာရှင်းကဘဝကိုဆောင်းအလင်းရောင်မြင့်ကောင်းအေးချမ်းပါမောဟအကံဒိဋ္ဌိယံအဖန်လောဘပါပါမမတိနာလဤအကြည်မကကြောက်เสียရာသတိကိုသွင်းပညာရှင်းကဘဝကိုဆောင်းအလင်းရောင်မြင့်ကောင်းအေးချမ်းပါဒါကြောင့်ကောင်းမှုကိုကောင်းမှုလို့မြင်ပြီးဆိုရင်မကောင်းမှုကိုလည်းမကောင်းမှုလို့မြင်ပြီးဆိုရင်ဒါပညာပဲဗျမကောင်းမှုလုပ်တော်မယ်ဆိုရင်ညာနေအလဲရောက်ညှိထွန်းကြည့်။အော်သူ့ကြောင့်ရမယ်ခံစား권လေးရတယ်လို့ခလေးနည်းနည်းလေးရဲ့။သူကကိုယ်ကိုတုံ့ပြန်လာတဲ့အခါအစာများစွာတုံ့ပြန်မှာတော်တော်နဲ့ကောင်းမဖော်နိုင်အောင်တုံ့ပြန်မှာတော်ပြီးငါမလုပ်ဘူး။ဒါဆိုပညာပေါ့။ကောင်းမှုကုသိုလ်ပိုင်းကြတယ်လေ။ဟဲ့ဒါမှမလုပ်လို့ငါဘာသာအာကိုမှလည်းကွယ်ဒါအာဒါဘုရားအာကိုတကြီးလုပ်ရမှာ။စွန့်ရတာကတလောက်ကလေးရဲ့ဟဲ့ရတာကအများကြီးရဲရဲတာလောက်ပါကွဲလို့ပညာလဲရောင်ညှိထွန်းတာရင်ဒီလိုပဲသိမှာပါဗျာဒါကြောင့်ပညာလဲရောင်ညှိထွန်းလိုက်ရင်မနေ့အေးရထားတဲ့အချင်းကစားညအေးရဝင်အချင်းအတွဲမှာမိမိတို့နေ့စဉ်လုပ်တဲ့လုပ်တဲ့ဟာအားလုံးကုသိုလ်ပေါဝင်သွားတော့မယ်ဗျာကိုကိုကိုကျွေးရင်သီလသမာဓိဝိပဿနာဆွမ်းအဆုံးကိုရတော့မှာမေတ္တာစုတွေကိုနေစဉ်ကြွေတာဒါနသီလသမာဓိဝိပဿနာဆွမ်းအားတွေအကုန်ရတော့မှာချက်တာပြုတ်တာဒါနသီလသမာဓိဝိပဿနာအစုံရတော့မှာဘုရားလက်ထက်ကခေရိကအင်းရှင်မတော်မိဖို့ကြောင့်တဲ့ချက်ရင်ပြုတ်ရင်းနေပဲဟင်တိဟင်ရွယ်တွေချက်ကြတာတွေသံဃာဓမ္မအဖြစ်ရောက်ကြတာတွေကြည်ပြီးတော့မှပြောင်းလဲတာတွေညာနေကြည်ပြီးတော့ခန္ဓာဉာဏ်ဆိုင်ဝိပဿနာရှိကြလေဝိပဿနာဉာဏ်ယမိမိဖို့ဆောင်တဲ့မှာပဲသောတပန်တဂရကအနာဂံဖြစ်ခဲ့တယ်လို့ဆိုတယ်ဗျ။နောက်သာသနာဝင်ဆက်အားထုတ်တာယဟန်တာလည်းဖြစ်သွားတယ်ဆိုတယ်ဗျ။မိဖို့ဆောင်တဲ့ကရတာရတာအိမ်တဲ့ကရတာဗျ။တရားနာတယ်ဆိုသင်္နှန်းယူတာအဲ့ဒါဒါသင်္နှန်းတက်တယ်လို့ခေါ်တယ်။တရားနာကြတယ်။တရားလုံလုံကြတယ်ဒါသင်္နှန်းသွားကြတယ်။တကယ်အလုပ်လုပ်ရမယ့်နေရာကကိုယ်အိမ်အတွင်းကိုယ်လုပ်ငန်းခွင်အတွင်းသာဖြစ်တယ်။ကိုယ်လုံးငန်းကွင်တင်မှာရပိုင်ခွင့်နေပါလိရှိတယ်ညာလေးရောညှိထွန်းကြည့်မသိတဲ့အဖြစ်ဒီနေ့ဒီနေ့ဘလောက်နာကြလဲဒါလည်းချင်းချင်းကြည့်ပေါ့အဲ့လိုဆိုရင်ညာပညာညာပညာလဲရောင်ရသွားရင်ခန္ဓာတကရပိုင်ခွင့်နေနေတိုင်းရကြတော့မှာပါဗျခန္ဓာကြီးကလည်းဟူခြင်းကခပိုင်၌နာခြင်းကဓမြတိုက်အခုတရားဟောနေတဲ့ဘုန်းကြီးဟိုကြည့်တော့အဟံအဟံကဓမြဝင်တိုက်သေးတယ်မလားဗျဓမြအသေးစားပေါ့နာခြင်းကဓမြတိုက်သေခြင်းကကြမ်းဖက်ဘယ်သူမှမလွတ်ဘူးတော့သူတို့လည်းအိုးအောင်ပဋိပညာအလဲရောက်ငြေရန်ညှိထွန်းပြီးတော့စူးစားဖို့ဒါပဲကိုယ်လုပ်ပဲဟိုရာကခပိုင်းလိုက်တာနာရာကဓမြတိုက်တာသေရာကအကြမ်းဖက်တာဘယ်သူမှမလွတ်အဲ့ဒါဆိုသာသနာလဲရောင်ကောင်းတော့တရက်တရက်ကိုတသက်တသက်လောက်တံပိုးထားနေစားခန္ဓာကြီးနေတွေ့ကဲအောင်ခန်းကြတော့တာပေါ့ဗျာဒါကြောင့်ကတ္တပုံညာတံပြုအပြည့်တော်ကောင်းမှုရှိသည်ဤအဖြစ်ကို ကတ္တဘုံညာတံဘဝကိုဆောင်အရင်းရာဟုကောင်းမှုတိုးကြောင်းတရားကောင်းကိုပန္ဒီတဘုရားအစာရှိဝန်တော်ပညာရှိသူတော်ကောင်းတို့သည်ပတန်တန်တိမေတ္တာနှလုံးအလားဆုံးဖြင့်ရှင်ပြောင်းကြည်တာကောင်းစွာမသွေးချီးမွမ်းတော်မူကြလေကုန်တည်းတဏှာဤဆိုတော်ရောပေါ့ဗျာဤတို့လင်ဘဝကိုဆောင်အလင်းရောင်ဆိုတဲ့တရားကြားနာကြတဲ့ဓမ္မတဝနာမင်္ဂလာနေကောင်းမှုဆွမ်းအမြတ်တရားကြီးကြောင့်ဘေးရန်အပုခတ်သင်းလွင်ကြီးကြပြီကောင်းကျိုးချမ်းသာများကြီးပွားတွတ်တဲ့ပြည့်စုံကြပြီလျင်ကျမ်းကျမ်းမာမချမ်းကျမ်းသာသာပျော်ပျော်ရွှင်ရွှင်အကုစီရဘဝအနှစ်ကောင်းမှုကိုယ်ပိုင်တရားများကိုဓမ္မကြီး၃ရောက်တဲ့ငါကသာလက်ဥစီရမယ်ဟဲ့လို့တတိဝရိယနဲ့စိတ်ကိုမောင်းတင်ပြီးတော့တရက်တရက်ကိုတသက်တသက်လောက်တံပိုးထားစူးစားဖြည့်ချင်စူးစောင်းကိုခန္ဓာမှာရနိုင်တဲ့ရပိုင်ခွင့်အကောင်းတွေကိုအချင်းမျိုးအောင်ဆွဲထုတ်ယူနိုင်ကြပြီးအပူပေါ်လာတဲ့လူလောကထက်မှာတရားစွာအခြင်းတဘောအလုံးကြည်ငြိမ်ရင့်ကျဲအေးချမ်းစွာနေနိုင်ကြပြီးဆင်းရဲခတ်သိမ့်လွဲ့ငြိယအတင်ကတ္တတနိဗ္ဗာန်မြတ်ကိုလွယ်ကူသောအခြင်းသိမြန်သောအတိညာဏ်ဖြင့်အရဟတဖို့ပေါ့မျက်မှောက်ပြုလွယ်ရအလွယ်နိုင်ကြပါစေကုန်တည်း